Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ15ရက်ရက်သားရင်းနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမနန္တာချမ်းနဲ့အတူကြီးညာပေးပါပါမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့စီးပွားရေးတန်ခတ်မှုတွေကိုဖယ်ရှားပေးဖို့အတွက်အမေရိကန်ပြည်ထောင်စုကပြင်ဆင်နေပြီလို့အမေရိကန်သမ္မတဘဲရစ်အိုဘားမားကမြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့ဗုဒ္ဓဟူးနေ့တွေ့ဆုံပွဲမှာပြောကြားလိုက်ပါတယ်ဩဂုတ်လ30ရက်နေ့ကစပြီးတော့ဆိုးရတဲ့ရေကြီးတံခန်းနေရတဲ့မြောက်ကိုရီးယားနိုင်ငံအတွက်ကြီးမားကျယ်ပြန့်တဲ့ကယ်ဆယ်ကူညီတွေလှုပ်ဆောင်နိုင်ဖို့အတွက်စ조사နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကုသမှုရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့ And if you had predicted 5 years ago thatAung San Suu Kyi would now be here sitting as the
United States Congress has been more than friendly towards our efforts towards democratic reform.
And American နိုင်ငံ Washington DC မြို့တော်မှာရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာဒေသဆောင်တော်ကြီးဗိုလ်ထုနေ့မနေ့ပိုင်းသမ္မတအင်ဘီရိုမှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးမြောက်ပြောကြားခဲ့ကြတာတွေဖြစ်ပါတယ်။သတင်းတွေနားဆင်ပြီးမှတင်ဆက်ပေးပါမယ်။ဒါအပြင်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတားဆီးမှုတွေကိုရုပ်သိမ်းလိုက်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့ Washington DC တဝိုက်တွားရောက်ခဲ့တဲ့လက်ပတ်ကြီးရှုခဲ့တဲ့အကြောင်းစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုကြားကြရမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မက္ခနနာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံအတွက်ချမှတ်ထားတဲ့စီးပွားရေးတန်ခတ်မှုတွေကိုဖယ်ရှားပေးဖို့ American ပြည်ထောင်စုကပြင်ဆင်နေပြီလို့ American သမ္မတ Barack Obama ကမြန်မာနိုင်ငံအတိုင်းအမြန်ဒေါန်ဆန်းစုကြည်နဲ့ဗိုလ်ထုနဲ့အင်ပီရိုမှာတွေ့ဆုံပြီးမှပဲကြေညာလိုက်ပါတယ်။တွေ့ဆုံပြီးသတင်းတောက်တွေနဲ့ဘဲပုံခန့်မှတဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံမှာလူမှုရေးနဲ့နိုင်ငံရေးအသိတရအပြောင်းလဲတွေတွေ့ရတာမို့မြန်မာနိုင်ငံပေါ်မှာအချင်းအတော်ကြာချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေဖယ်ရှားပေးဖို့အခု American ပြည်ထောင်စုကပြင်ဆင်နေပြီဖြစ်ကြောင်းသမ္မတကပြောပါတယ်။ဒါ့အပြင်ဖယ်ရှားပေးဖို့မကြခင်မှာလှုပ်ဆောင်တော့မယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကြောင့်သမ္မတ George W. Bush လက်ထက်ကလေးကမြန်မာနိုင်ငံကို GSP ကိုကုန်သွယ်ရေးအထူးခံစား권ပိတ်ထားရကနေပြန်လည်းပေးအပ်ဖို့ရှိကြောင်းသမ္မတ Obama ကပြောပါတယ်။ Donald Trump ကြီးကလည်းမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ American သမ္မတအဖြစ်သမ္မတ Obama ကိုကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီထွန်းကားစေဖို့အတွက်အားပေးတဲ့လွှတ်တော်ကိုပါကျေးဇူးတင်ကြောင်းပြောပါတယ်။အခုမြန်မာနိုင်ငံစီးလုံးညီညွတ်ရေးမှာအရေးပါတဲ့ကြွယ်ဝရေးအတွက်ပိတ်ဆို့ရေးယူမှုတွေအားလုံးဖွင့်လှစ်ပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာချမှတ်တော်မဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသင့်ဟာကမ္ဘာတစ်လွှားကလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ကောင်းကောင်းဆွဲဆောင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုကလည်းမြန်မာနိုင်ငံပေါ်မှာသမ္မတအုပ်ချုပ်ရေးအမိန့်6ခုဥပဒေ5ခုနဲ့ပိတ်ဆို့ရေးယူမှုတွေချထားတာဖြစ်ပြီးအဲ့ဒီထက်မှ2003ခုနှစ်မြန်မာနိုင်ငံလွတ်လပ်မှုနဲ့ဒီမိုကရေစီရေးဆိုင်ရာဥပဒေကနေ2008ခုနှစ်တောင်လန်တိုစ်ရဲ့ဂျိတ်အဲ့ဥပဒေအပါအဝင်ဥပဒေ9ရပ်နဲ့1998ခုနှစ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုဆိုင်ရာနဲ့2013မြန်မာကြောက်စင်းနဲ့ဗရမယာတင်တင်းခွင့်ပိတ်ပင်မှုအပါအဝင်သမရအမိန့်နဲ့ပိတ်ပင်ထားမှုတွေပါဝင်ပါတယ်။ဒီဥပဒေတွေကိုပယ်ဖျက်နိုင်မှုအလွတ်တော်ကလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်ရမှာဖြစ်တယ်လို့ထို့ဥပဒေတွေနဲ့ချိတ်ဆက်ထားတဲ့သမရအမိန့်တွေအတွက်လည်းဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နဲ့သမရအိုဘားမားတို့တွေ့ဆုံပြီးမကြခင်မှာပဲမြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ပြီးအကောက်ခွန်ကင်းလွန်ခွင့် GSP ခံစား권တွေပြန်ပြီးချပေးဖို့အမေရိကန်မြန်မာမိတ်ဖက်နိုင်ငံဖြစ်ထူထောင်ဖို့နှစ်နိုင်ငံပြည်သူတွေကြားဆက်ဆံရေးတွန်းမြှင့်ဖို့နှစ်နိုင်ငံစီးပွားရေးတွန်းမြှင့်ဖို့အပြင် USA ကချင်းငွေတက်တွေစပြီးချထားပေးဖို့တွေပါဝင်တဲ့ပြောင်းလဲမှုတွေလုပ်ဖို့ပြောဆိုပါတယ်။အမေရိကန်ဗန်ဒါရေးဝန်ကြီးဌာနကလည်းရုပ်သိမ်းပေးချက်တွေနဲ့အတူဆက်လက်ထားရှိမဲ့ဒဏ်ခတ်မှုတွေကိုထုတ်ပြန်ကြေညာခဲ့ပြီးအဲ့ဒီထက်မှ SDN ကလူပုဂ္ဂိုလ်အဖွဲ့အစည်းတစ်ခုခုပေါ်ချမှတ်တဲ့ကန့်သတ်မှုတွေဆက်ရှိနေမှာဖြစ်တဲ့အပြင်မြန်မာကျောက်စင်းနဲ့ဗရမယာထွက်ကုန်တင်သွင်းမှုတွေကိုတော့ဆက်လက်ပိတ်ပင်ထားစေဖြစ်ပါတယ်။
မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စစ်ပွားရေးတန်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကရုပ်သိမ်းပေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံအရေးအမေရိကန်အောက်လွှတ်တော်အမတ်များအဖွဲ့ခေါင်းဆောင်တွေဖြစ်ကြတဲ့နယူးယောက်ပြည်နယ်ဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်ဂျိုးခရိုလီနဲ့ Ohio ပြည်နယ် Republican Party အောက်လွှတ်တော် Matt Steve Chavos တို့အားကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။တိုးတက်မှုတွေရှိလာတဲ့အတွက်တန်ခတ်မှုတွေကိုရုတ်သိမ်းပေးလိုက်ပေမဲ့ဒါဟာမြန်မာနိုင်ငံမှာရှေ့မတိုးနောက်မဆုတ်ခြေအနေမျိုးဖြစ်နေတာကိုထောက်ခံအားပေးမဲ့သဘောမျိုးမဟုတ်ဘူးလို့ဆိုပါတယ်။မြန်မာပြည်သူတွေအပေါ်လူခွင့်ရချို့ဖောက်မှုတွေဆုံးသက်စေဖို့နဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးမှာစစ်တပ်ရဲ့ပါဝင်ပတ်သက်မှုတွေဆုံးသက်စေဖို့မြန်မာစစ်တပ်အပေါ်အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးရမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်အမေရိကန်မြန်မာစစ်ဘက်ဆက်ဆံရေးတွေကိုပုံမှန်ပြန်လုပ်ဖို့အချိန်မတန်သေးဘူးလို့လည်းအောက်လွှတ်တော်မတ်တွေဖြစ်ကြတဲ့ခရိုလီနဲ့ချာဘော့ချ်တို့ဟာကြေညာချက်မှာပြောဆိုခဲ့ပါတယ်။အလားတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအက်ဒ်ရိုက်စ်ကနေထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာလည်းဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီနဲ့စစ်ပွားရေးပြုပြင်ပြောင်းလဲမှုကြိုးပမ်းချက်တွေကိုအတိမတ်ပြုလေးစားကြောင်းပြောဆိုခဲ့ပေမဲ့ NLD အစိုးရအနေနဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေကိုဆောင်ကျဉ်းပေးနိုင်ခဲ့ပေမဲ့လည်းရိုဟင်ဂျာလူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးစိုးရိမ်နေစေပဲလို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအက်ဒ်ရိုက်စ်ကကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ဒေါအောင်ဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေကိုကျေနပ်အားရမှုရှိပေမဲ့တိုင်းပြည်တွင်းကလူမောင်းခိုမှုပြဿနာနဲ့ပတ်သက်လို့တင်ပြဆွေးနွေးရမှာဒေါအောင်ဆန်းစုကြည်ကလက်မခံခြင်းတဲ့သဘောနဲ့တုံ့ပြန်ခဲ့တာဟာအံ့ဩစရာဖြစ်ရတဲ့အကြောင်းထင်ရှားတဲ့အထက်လွှတ်တော်မတ်ဘော့ကော်ကာကပြပိုခဲ့တဲ့ထုတ်ပြန်ချက်ထဲမှာပြောဆိုခဲ့တယ်လို့ Reuters သတင်းကဖော်ပြထားပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖေဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Republican Party ရဲ့သမ္မတလောင်း Donald Trump ဟာသူ့မိသားစုတည်ထောင်ထားတဲ့ Trump Foundation ငွေတွေကို2008ခုနှစ်ကစပြီးပရဟိတအတွက်တစ်ခါမှမသုံးခဲ့ပဲတစ်ချိန်မှာသူ့လုံရအတိုင်းဆွဲထားတဲ့ပုံလူပကြီးကားတစ်ချက်ဝယ်ရမှာသုံးဆွဲခဲ့တယ်ဆိုတော့တိုင်ကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်မှာ New York ပြည်နယ်အစိုးရကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ Trump Foundation ကမဖွဲ့မရမယူသားလုပ်နေမှာဆိုရင်ကြောင့် New York ရှိနေချုပ် Eric Schneiderman ကအင်္ဂါနေ့မှာပြောကြားလိုက်တာပါ။ Trump တက္ကသိုလ်မှာအင်ချမ်းမီလုပ်ငန်းရင်းနှီးမြှုပ်နှံမှုဆိုင်ရာတင်ဒန်းတွေအတွက်ကျောင်းလာကဒေါ်လာထောင်ပေါင်းများစွာပေးပြီးတက်တဲ့ကျောင်းသားတွေစာသိပ်မတင်ရတာမျိုးရှိနေတယ်ဆိုတော့ဆွတ်ဆွဲမှုတွေရှိပေမဲ့ Trump ကတော့ဒါကိုငြင်းဆိုပါတယ်။မိသားစု Foundation တွေတက်က Trump မှာရောသူ့ရဲ့ပြန်ပက် Democratic Party ကသမ္မတလောင်း Hillary Clinton မှာပါရှိတာပါ။ Republican Party ကလည်း Mrs. Clinton ဟာသူ2009ခုနှစ်ကနေ73ခုနှစ်တည်းနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ချိန်မှာသူ့ရဲ့ Clinton Foundation ကိုလှူကြတဲ့ငွေချမ်းသာသူတွေကိုနိုင်ငံခြားရေးဌာနအရာရှိတွေစီပောက်အောင်လုပ်ပေးတယ်လို့ဆွတ်ဆွဲခဲ့ပါတယ်
။ Afghanistan သမ္မတ Ashraf Ghani ရဲ့အိန္ဒိယနိုင်ငံ New Delhi မြို့တော်နှစ်ရက်ကြာခီးစဉ်အတွင်းမှာအာဖဂန်နိုင်ငံဖွံ့ဖြိုးရေးအကူအညီအတွက်အမေရိကန်ဒေါ်လာတန်းတစ်ထောင်ပေးရမယ်လို့အိန္ဒိယကကတိပြုပြောကြားခဲ့ပါတယ်။နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြားသဘောတူညီမှု၃ခုကိုလည်းလက်မှတ်ရေးထိုးခဲ့ပြီးတော့ဒီထက်မှရာဇဝတ်မှုကျူးလွန်သူတွေစီးပွားရေးလုပ်ငန်းတွေမှာဥပဒေချိုးဖောက်သူတွေနဲ့အစိုးရအကြမ်းဖက်လုပ်ရက်တွေနဲ့ဆက်နွယ်သူတွေကိုနေရရင်ပြန်ပို့ရေးသဘောတူညီချက်တွေပါဝင်ပါတယ်။အခုတစ်ခေါက်အာဖဂန်သမ္မတရဲ့ခီးစဉ်ဟာအရင်ကနဲ့မတူဘဲနဲ့ထူးခြားမှုတွေ့ရပြီးမနစ်ဧပြီလတုန်းကလာရောက်ခဲ့တဲ့ခီးစဉ်မှာတော့အိန္ဒိယနိုင်ငံကအေးဆက်ဆက်နဲ့ကြိုဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကအာဖဂန်နိုင်ငံရဲ့လုံခြုံရေးအခြေအနေတိုးတက်စေဖို့ UN ချက်နဲ့အိန္ဒိယနဲ့ပြိုင်ပွဲပါကစ္စတန်နိုင်ငံနဲ့ရင်းနှီးအောင်ကြိုးပမ်းနေရခြင်းလည်းဖြစ်ပါတယ်။
အောက်ကလ30ရက်နေ့ကစပြီးရေကြီးတဲ့ဒဏ်ခံရတဲ့မြောက်ကိုရီးယားနိုင်ငံအတွက်လူပေါင်း2သိန်းလောက်ပါဝင်မဲ့ကြီးမားခြေပြန့်တဲ့ကင်ဆယ်ကူညီရေးတွေလှုပ်ဆောင်ဖို့အတွက်စ조사နေကြပါပြီ
။ထိုင်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မနက်နာချမ်းလို့ကြီးညာတွားခဲ့ကြတာပါ။အခုတော့ဝါရှင်တန်မှာရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဒေါအောင်ဆန်းစုကြည်တို့ဟာဝါရှင်တန်မှာရှိတဲ့သမ္မတအင်ဂျီရိုမာဗိုထူးနေမနဲ့7နှစ်ကြီးခွဲမှာတနအီကြာတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအပြီးခေါင်းဆောင်နှစ်ဦးတို့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာနှစ်နိုင်ငံစီးပွားရေးနိုင်ငံရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုအလေးထားပြီးတော့ပြောကြားခဲ့ပါတယ်။အပြည့်စုံကိုအခုနားဆင်နိုင်ကြပါပြီခင်ဗျာ
။ The people of Burma see rewards from
မြန်မာပြည်သူပြည်သားတွေဟာအခုအစိုးရတည်တက်လာပြီးအစိုးရတည်ရဲ့လှုပ်ဆောင်မှုတွေနဲ့စီးပွားရေးလုပ်ပိုင်ခွင့်အသစ်တွေအရအကျိုးအမြတ်တွေခံစားနေရပါပြီ။ဒီချိန်ထဲမှာပဲကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကို GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစားခွင့်တွေပြန်လည်ပေးရဖို့ရှိပါတယ်။ဒါဆင်းရဲတဲ့နိုင်ငံတွေအတွက်ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုကို ပြန်လည်ဝေရောက်နိုင်ရေးကုမ္ပဏီနဲ့စီးပွားရေးအကျိုးခံစား권နေလည်းဖြစ်ပါတယ်ဒီလိုပြန်လည်ပေးအပ်မှုတွေနဲ့အကျိုးခံစား권တွေကိုပေါင်းစည်းလိုက်မယ်ဆိုရင်အမေရိကန်စီးပွားရေးကုမ္ပဏီတွေရောအကျိုးအမြတ်အဓိကမထားတဲ့လုပ်ငန်းတွေအတွက်ပါမြန်မာနိုင်ငံမှာရည်တည်မြှုပ်နှံမှုတွေပိုလို့နိုင်ရေးဆွဲဆောင်မှုပေးနိုင်မယ်အပြင်ဒေသတွင်းဖွံ့ဖြိုးတိုးတက်မှုနဲ့ဒီမိုကရေစီရေးအရာဦးစားပေးမှုအစီအစဉ်တွေကိုပါဖြစ်ထွန်းလာပါစေလိမ့်မယ
် In addition to thePolitical transition that's taking place, the economic reforms that are being initiated. Daosu is also
ညီမနိုင်ငံထဲမှာနိုင်ငံရေးကူးပြောင်းနေစတင်ဖြစ်ထွန်းလာတဲ့အတူစီးပွားရေးကျူးကျော်ပြောင်းလဲမှုတွေပါပေါ်ထွက်လာပြီးဒေါ်ဆန်းစုကြည်အနေနဲ့လည်းငင်းချင်းညီလာခံခေါ်ယူပြီးနှစ်ရှည်လာများပြဿနာတရအနေနဲ့ရှိနေခဲ့တဲ့တိုင်းရင်းသားတွေနဲ့လက်နက်ကင်အခြေကိုဖြည့်ဆည်းမှုစူးစမ်းနေတာပ
ါ beginning to reach out and addresssome of the ethnic minorities including in Rakhine state
ရခိုင်ဒေသအပါအဝင်တိုင်းရင်းသားတွေကြားမညီမျှမှုတွေနဲ့သပိုင်းတင်တစ်လျှောက်ဖြစ်ခဲ့တဲ့ပြဿနာတွေကိုဖြေရှင်းနေတာလည်းဖြစ်တာမို့ဒါဆီယနာရှင်တွေရဲ့ဖိနေအုပ်ချုပ်မှုကိုဆယ်စုနှစ်တွေနဲ့ချီခံစားခဲ့ရပြီးကဘာကြီးနဲ့ဆက်သွယ်ပြတ်နေခဲ့တဲ့မြန်မာနိုင်ငံအတွက်ပြုပြင်ပြောင်းလဲရေးမျိုးသားရင်ကြားစီရေးနဲ့မျှော်လင့်ချက်တွေကြေကြေပြန့်ပြန့်ပေါ်ထွက်လာခဲ့ပြီလို့ပြောနိုင်ပါတယ
် burden by a military dictatorship and closed off from the world andI can tell you that when I visited as the first US president ever to travel
ကျွန်တော်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့တမတော်တယောက်ဖြစ်မြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်လေပတ်စဉ်ကလေးကမြန်မာနိုင်ငံရဲ့လားလာကောင်းတွေကိုတွေ့မြင်ခဲ့ရပြီးဒီလားလာကောင်းတွေပေါ်ထွက်လာနိုင်ခြင်းဥဆောင်နိုင်မှုဆိုတာလဲဒေါန်ဆန်းစုကြည်ပဲဖြစ်တယ်ဆိုတာကိုလည်းသိရှိခဲ့ပါတယ
် We are very hopeful about the future we are hopeful about building on the friendship and partnership
ကျွန်တော်အနေနဲ့နာဂတ်တွေအများကြီးမျှော်လင့်ပါတယ်။လက်ရှိရှိပြီးသားချစ်ခင်ရည်တည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေတွန်းပြလာဖို့လည်းမျှော်လင့်ပါတယ်။ဒါအစိုးရအသင်းနဲ့တကပဲမြန်မာပြည်သူတွေအတွက်လည်းရည်ကြီးပါတယ်။အမေရိကန်နိုင်ငံသားတွေကိုလည်းမြန်မာနိုင်ငံကိုသွားရောက်လေပတ်ကြဖို့ကျွန်တော်အနေနဲ့အားပေးပါတယ်။မြန်မာနိုင်ငံအသာလောက်ပါတဲ့အပြင်ထူးခြားတဲ့ရည်ကြီးမှုရင်းနှီးပြူငါတဲ့ပြည်သူတွေရှိနေတာပါ။ဒါအပြင်ကမ္ဘာလက်ခီးသွားတွေကိုကြိုဆိုနိုင်မှုလုပ်ငန်းစဉ်တွေလည်းဖွံ့ဖြိုးလာနေပြီလို့ကျွန်တော်ယုံကြည်ပါတယ
်tourist industry that is developing so we look forward to partnering with you Madam State Councilor on a whole range of issues and congratulations on the progress
ကျွန်တော်အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုလက်ရှိဆောင်ရွက်ခဲ့သမျှတွေအတွက်ချီးကျူးကိုပြုပါတယ်ဒေါ်စုပြောသလိုပဲလှုပ်ရှားတွေအများကြီးဆက်ပြီးတော့ကြံနေသေးတယ်ဆိုတာလဲကျွန်တော်တို့နားလည်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာပါဒါဆက်လျှောက်ရမယ့်လမ်းမှာပါပဲလွန်ခဲ့တဲ့9ရက်ကဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့အခုလိုမြန်မာပြည်သူတွေရဲ့အရေးကောက်ခံအစိုးရတာဝန်ရှိပုဂ္ဂိုလ်တူအနေနဲ့ဝါရှင်တန်ဒီစီကိုလာရောက်နိုင်မယ်ဆိုတာညွှန်မှန်းကြည့်လို့တော့မရနိုင်ခဲ့ပါဘူးအခုမြင်ခဲ့ရတဲ့နိုင်ငံတကာပြောင်းလဲမှုတွေထဲမှာမြန်မာနိုင်ငံရဲ့ပြောင်းလဲမှုဟာကောင်းမွန်တဲ့ပြောင်းလဲမှုတစ်ခုပါပဲကျေးဇူးတင်ပါတယ
်အဲ့ဒါကတော့သမရဘဲရက်အိုဘားမားပြောကြားသွားတာဖြစ်ပါတယ်ဒီနောက်မှာတော့ဧည့်သည်တော်ဖြစ်တဲ့ဒေါ်ဆန်းစုကြည်ရဲ့ပြန်လည်တုံ့ပြန်ပြောဆိုချက်ကတော့
I need hardly say that I'm very happy to be here because this is an opportunity for me to thank all the people
ဒီနေရာကိုရောက်ရှိလာတဲ့အတွက်အထူးဝမ်းသာတယ်ဆိုတာပြောစရာမလိုပါဘူး။ဒါကြောင့်လဲဆိုတော့ဒါဟာကျမတို့ဒီမိုကရေစီတိုက်ပွဲကိုတောက်လျှောက်ကူညီလာတဲ့အမေရိကန်ပြည်ထောင်စုကလူတွေအားလုံးကိုကျေးဇူးတင်ဖို့အခွင့်အလမ်းတစ်ရက်ဖြစ်ပါတယ်။ဒီတိုက်ပွဲကမပြီးသေးပါဘူး။သမ္မတအိုဘားမားပြောသလိုပဲလွန်ခဲ့တဲ့9နှစ်ကလူတွေမမျှော်လင့်နိုင်တဲ့အဆင့်ကိုရောက်ရှိလာတာပါ။ဒါပေမဲ့ကျမကတော့ဒီလိုဖြစ်လာလိမ့်မယ်ဆိုတာယုံကြည်မှုအပြည့်အဝရှိခဲ့ပြီးသားပါ။အခုကျမတို့ရှေ့ဆက်သွားရမှာဖြစ်ပါတယ်။ကျမတို့တိုင်းပြည်မှာလှုပ်ရှားတွေကအများကြီးကြံ့နေပါသေးတယ်။ကျမတို့ပါတီကအမြဲတမ်းပြောနေသလိုပဲအရေးအကြီးဆုံးကအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ငြိမ်းချမ်းရေးပါပဲ
။ In my country fighting has been going on for decades ever since we became independent
nation. ကျမရဲ့တိုင်းပြည်မှာလွတ်လပ်ရေးရပြီးကတည်းကတိုက်ပွဲတွေဖြစ်လာတာဆယ်စုနှစ်နဲ့ရှိလာခဲ့ပါပြီ။တနိုင်ငံလုံးငြိမ်းချမ်းနေတယ်ဆိုတာတစ်ခါမှမကြုံခဲ့ရဘူးပါဘူး။အများတန်းတိုက်ပွဲတွေဖြစ်နေတာပါပဲ။တနေရာမဟုတ်တနေရာတစ်ချိန်မဟုတ်တစ်ချိန်ဖြစ်နေတာပါ။ကျမတို့တိုင်းပြည်မှာတရားဝင်သတ်မှတ်ထားတဲ့တိုင်းရင်းသားမျိုးနွယ်ပေါင်း135မျိုးရှိပါတယ်။သူတို့အားလုံးကိုစီလုံးညီညွတ်စွာနဲ့ရည်ရွယ်ချက်တစ်ခုတည်းအတွက်စုစည်းနိုင်ဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ကျမတို့ကတော့လုံနိုင်မယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့အားလုံးလိုချင်ကြတာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပဲဖြစ်ပါတယ်။မတူကွဲပြားမှုကိုအင်အားဖြင့်စုစည်းနိုင်တဲ့ပြည်ထောင်စုတစ်ခုအဲ့ဒီထဲမှာကျမတို့ရဲ့မတူကွဲပြားမှုတွေကို လွတ်လပ်စွာဖော်ထုတ်ကျင့်သုံးနိုင်ရမယ်ဒီလိုကွဲပြားမှုတွေဟာတိုင်းပြည်ရဲ့အင်အားကြီးမားကျွယ်ဝတဲ့အရင်းမြစ်ပဲဖြစ်ပါတယ်ဒါ ው ဖြစ်အောင်အခုကျမတို့ကြိုးပမ်းနေပါတယ်ကျမတို့ရဲ့မိတ်ဆွေအားလုံးကိုဒီအတွက်အထူးကျေးဇူးတင်ပါတယ်ဒီဖြစ်စဉ်မှာအမေရိကန်ပြည်ထောင်စုကအများဆုံးကူညီပေးခဲ့တာပ
ါ Unity also needs prosperity because people when they have to fight over limited resources
ဒါပေမဲ့ညီညွတ်မှုဖြစ်ဖို့အတွက်တိုးတက်ဖွံ့ဖြိုးမှုတွေလည်းလိုအပ်ပါတယ်။ဘာကြောင့်လဲဆိုရင်အကန့်အသတ်နဲ့ရှိနေတဲ့အရင်းမြစ်တွေကိုအချင်းချင်းလူရဲတိုက်ခိုက်နေကြရတဲ့အဖြစ်မရောက်အောင်လို့လုံနိုင်ဖို့ကအရေးကြီးပါတယ်ဒါကြောင့်ကျမတို့ဟာရုပ်ပိုင်းဆိုင်ရာတယံဇာတတွေကိုပုံမို့ဖွံ့ဖြိုးလာအောင်လုပ်ရမယ်။ရခိုင်ပြည်နယ်မှာငញ្ញမ်းရေးအတွက်သာမကဒါတွေကိုပါသုံးသပ်ဖို့ကော်ဖီအနန်ဦးဆောင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းခဲ့တာပါ။ကျမတို့ပြည်သူတွေရုပ်ပိုင်းဆိုင်ရာပုံမို့ချမ်းသာကြွယ်ဝအောင်လုပ်ရမယ်။ဒါမှသာနိုင်ငံရေးလှုပ်ဆောင်ချက်တွေကိုခိုင်မာစေမှာဖြစ်ပါတယ်
။ Communal strife is not something that we can ignore.It's too important. It's too serious.
လူမှုအတိုင်းဝိုင်းချင်းရံပွဲတွေဖြစ်နေတာကိုကျမတို့လစ်လျူရှုထားလို့မရပါဘူး။ဒါတိတ်ကိုရေးကြည့်ပါလေ။အချိန်စွဲမနေပဲချက်ချင်းလှုပ်ဆောင်ကြရမှာပါ။ဒါကြောင့်ကျမတို့ပထမအဆင့်အနေနဲ့စတင်ဆောင်ရွက်နေတာဖြစ်ပါတယ်။ကျမတို့နိုင်ငံမှာဘယ်နိုင်ငံသားတယောက်ကိုမဆိုနိုင်ငံသားအခွင့်အရေးအပြည့်အဝရရှိစေမှာဖြစ်ပါတယ်။နိုင်ငံသားဖြစ်တိုက်သူအားလုံးဟာလည်းနိုင်ငံသားဖြစ်ရမှာပါ။ဒီဖြစ်ရက်ကိုအမြန်ဆုံးနဲ့အမျှတဆုံးဆောင်ရွက်ရမှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်မှာကျမတို့လုပ်ဖို့ကြိုးစားနေတာပါပဲ။ကျမတို့ဟာဒီပြဿနာကိုဖြေရှင်းဖို့အတွက်စိတ်စေတနာတန်တန်နဲ့အားထုတ်နေတာဖြစ်တယ်ဆိုတာကိုကဘာကအသိမှတ်ပြုစေချင်ပါတယ်။ရခိုင်ပြည်နယ်ကမတူကွဲပြားတဲ့လူအတိုင်းဝိုင်းနှစ်ခုဟာအင်မတန်ဆင်းရဲနွမ်းပါတဲ့ဒေသမှာဖြစ်ပါတယ်။ဒါပေမဲ့ကျမတို့အားလုံးအတူတကွပူးပေါင်းပြီးတော့ဒီဒေသရဲ့ဖွံ့ဖြိုးမှုအလားအလာအားလုံးကိုကူညီပေးမယ်ဆိုရင်ဆင်းရဲနွမ်းပါမှုကိုပပြအောင်လုပ်ပေးနိုင်မယ်ဆိုရင်အဲ့ဒီဆင်းရဲနွမ်းပါမှုကြောင့်မလို့စီးလုံးညီညွတ်မှုပြက်ပြားခဲ့ရတဲ့ကျမတို့တနိုင်ငံတဲ့ကိုကူညီရုံနဲ့မကဘဲနဲ့မတူကွဲလွဲမှုကိုစီးလုံးညီညွတ်မှုဖြစ်အောင်ဖန်တီးပြီးတော့စိတ်ဝမ်းကွဲမှုတွေကိုကျော်လွှားနိုင်တဲ့ဆိုတဲ့နမူနာဖြစ်ကဘာကြီးတစ်ခုလုံးကူညီနိုင်မှာဖြစ်ပါတယ်ကျမတို့ဟာတန်တရားတွေအထင်မြင်လွဲမမှုတွေကိုဘေးဖက်ပြီးတော့အတူတကွလက်တွဲပြီးတိုးတက်အောင်လုံနိုင်ပါလိမ့်မယ်။ကျမတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုအတွက်အမေရိကန်ကွန်ဂရက်စ်လွတ်တော်ကအထူးကောင်းမွန်တဲ့မိတ်ဆွေပဲဖြစ်ပါတယ်။အားလုံးသိကြတဲ့အတိုင်းပဲကျမတို့နိုင်ငံဒီမိုကရေစီပေါ်ထွန်းဖို့အတွက်ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ပေးခဲ့တာဟာကွန်ဂရက်စ်ရဲ့လှုပ်ဆောင်ချက်တွေအထက်တစ်ခုအပါအဝင်ဖြစ်ပါတယ
်။ We think that the time has now come to remove all the sanctions that hurt us economically.Because our country is in a position to open up. ဒီချိန်ဟာ
ကျမတို့နိုင်ငံစီးပွားရေးကိုထိခိုက်စေမယ်။ဒဏ်ခတ်ပိတ်ဆို့မှုတွေအားလုံးကိုဖယ်ရှားပစ်ဖို့အချိန်ရောက်ပြီလို့ကျမတို့ထင်ပါတယ်။ဒါကြောင့်လဲဆိုတော့ကျမတို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်လိုတဲ့သူတွေအတွက်တကားဖွင့်ပေးနိုင်မယ့်အချိန်ရောက်နေပြီဖြစ်လို့ပါပဲ။လူတိုင်းကိုကျမတို့နိုင်ငံလာဖို့ဖိတ်ခေါ်ပါတယ်။ဘာကြောင့်အဲ့ဒီမှာရင်းနှီးမြှုပ်နှံစေခြင်းတလဲဆိုတာကိုလာပြီးတော့ကြည့်စေချင်ပါတယ်။ရှင်တို့ရောကျမတို့ပါအားလုံးအကျိုးရှိအောင်ဘလို့ရင်းနှီးမြှုပ်နှံတင့်တယ်လဲဆိုတာကိုလည်းလာပြီးတော့ကြည့်စေချင်ပါတယ်။အကျိုးအမြတ်ရအောင်မလုပ်နိုင်တဲ့စီးပွားရေးသမားဟာအသုံးမချဘူးလို့ကျမအမြဲပြောခဲ့ပါတယ်။ဒါကြောင့်ကျမတို့စီကိုလာကြပါ။သူတို့အတွက်လည်းဘလို့အမြတ်ဆုံးရအောင်လုပ်ကြမလဲဆိုတာသိမှဖြစ်ပါတယ်။ကိုယ်အကျိုးစီးပွားအတွက်တောင်မလုပ်နိုင်ရင်သူများအကျိုးစီးပွားအတွက်လည်းလုံဆောင်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်အောင်မြင်တဲ့စီးပွားရေးလုပ်ငန်းတွေကုမ္ပဏီတွေကိုကျမတို့ကတိတ်ကိုလာစေချင်ပါတယ်။သူတို့အတွက်အကျိုးရှိမဲ့အခွင့်အလမ်းတွေကိုအသုံးချစေချင်ပါတယ်။ကျမတို့ရဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသစ်ကိုမကြခင်အတည်ပြုပေးမှာပါ။နောက်ရဲတပ်ပတ်အနေငယ်အတွင်းမှာဖြစ်နိုင်မယ်လို့ထင်ပါတယ်။ဒီဥပဒေနဲ့အတူပိတ်ဆို့မှုတွေကိုဖယ်ရှားလိုက်ခြင်းအပြင်ကမ္ဘာအနှံ့ကလူအများပြားကိုဆွဲဆောင်နိုင်မှုမျှော်လင့်ပါတယ်။ကျမတို့နိုင်ငံဟာမကြခင်အဆင့်တန်းမြန်မာလာတော့မဲ့အခြေအနေမှာရှိနေပါပြီ။ဒါပေမဲ့စစ်ပွားရေးဖွံ့ဖြိုးတိုးတက်မှုဆိုတာကျမတို့နိုင်ငံရဲ့ဒီမိုကရေစီတစိုက်တစ်ဒေသမျှတာဖြစ်ပါတယ်။တခြားလုံဆရာတွေလည်းအများကြီးရှိနေပါတယ
်။ We have a constitution which is not entirely democratic because it gives the military a special place in politics. We are very I am
ကျမတို့ရဲ့ဖွဲ့စည်းပုံခြေခံဥပဒေဟာလုံးဝဒီမိုကရေစီစစ်စစ်မဟုတ်သေးပါဘူး။စစ်တပ်ကိုနိုင်ငံရေးမှာအထူးအဆင့်တန်းပေးထားရပါတယ်။ကျမတို့ဟာအထူးသဖြင့်ကျမဟာပုဂ္ဂိုလ်ရေးရာစစ်တပ်ကိုထူးတန်ရောစဉ်ရှိပါတယ်။ကျမအဖေထူထောင်ခဲ့တဲ့စစ်တပ်ဖြစ်လို့ပါပဲ။ကျမတို့စစ်တပ်ကိုပြည်သူလူထုချစ်ခင်လေးစားတဲ့ဂုဏ်သရေရှိတဲ့စစ်တပ်ဖြစ်စေချင်ပါတယ်။ကျမတို့ရဲ့ဂုဏ်သိက္ခာနဲ့ရပိုင်ခွင့်တွေကိုကမ္ဘာအလယ်မှာကာကွယ်ပေးနိုင်တဲ့စစ်တပ်လည်းဖြစ်စေချင်တာပါ။ဒါပေမဲ့စစ်တပ်ဆိုတာနိုင်ငံရေးမှာပါဝင်သင့်တယ်လို့တော့ကျမမယုံကြည်ပါဘူး။ ဒါကြောင့်မလို့ကျမတို့နိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာအောင်ဖွဲ့စည်းပုံပြင်ဖို့ဆက်လက်အားထုတ်သွားမှာဖြစ်ပါတယ်။ရှစ်ဆက်ပြီးတော့တိုးတက်လာမယ့်လမ်းကြောင်းတစ်လျှောက်မှာကျမတို့နဲ့အတူဒီပါဝင်လာဖို့အမေရိကန်ပြည်ထောင်စုနဲ့မိတ်ဆွေအားလုံးကိုကျမတို့မျှော်လင့်နေပါတယ်။တိုးတက်မှုဆိုတဲ့နေရာမှာနိုင်ငံရေးလူမှုရေးစစ်ပွားရေးရာတိုးတက်မှုတွေဖြစ်ပါတယ်။တစ်ချိန်ချိန်မှာဒီကဘာပေါ်ကကျမတို့လောက်ကံမကောင်းတဲ့သူတွေကိုကျမတို့ကလည်းကူညီလာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျမတို့ကိုကူညီခဲ့ကြတဲ့အမေရိကန်ပြည်သူတွေကိုသာမကကွန်ဂရက်လွှတ်တော် NGO ဖွဲ့စည်းတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။အထူးသဖြင့်သမ္မတအိုဘားမားကိုလည်းကျမတို့နိုင်ငံကိုပထမဦးဆုံးလာရောက်ခဲ့တဲ့အမေရိကန်ပြည်ထောင်စုသမ္မတတဦးဖြစ်တဲ့အတွက်ကျမတို့လူထုအထူးသဖြင့်လူငယ်တို့ရဲ့အလားအလာကိုအသိမှတ်ပြုပြီးပြောခဲ့တဲ့အတွက်ဖြစ်ပါတယ
်။ဒါကတော့သမ္မတဘရက်အိုဘားမားနဲ့ဒေါ်အောင်ဆန်းစုကြည်တို့ရဲ့ပြောကြားချက်တွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့နားဆင်ရမှာကတော့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အခြေအနေဆိုင်ရာအဥပဒေအရေးယူဒဏ်ခတ်မှုတွေကိုရုတ်သိမ်းပေးဖို့အတွက်သမ္မတဘရက်အိုဘားမားကဆုံးဖြတ်ထားပြီးဖြစ်တယ်လို့အင်ဂျီရောကပြောဆိုလိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဒေါ်အောင်ဆန်းစုကြည်ကလည်းသဘောတူတယ်လို့အင်ဂျီရောရဲ့ပြောခွင့်ရသူJosh Arnes ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်ဘလို့အကြောင်းချုပ်အခြေခံပြီးတော့ဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့ရတာပါလေဒီလိုဒဏ်ခတ်ပိတ်ဆို့မှုတွေဘယ်တော့တရားဝင်ဖယ်ရှားမလဲဆိုတာကိုမတ်စုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်နေစဉ် 1998 ခုနှစ်အမေရိကန်သမ္မတဟောင်း Bill Clinton လက်ထက်မှာအမေရိကန်အစိုးရကအရေးပေါ်အခြေအနေဆိုင်ရာအဥပဒေပြဋ္ဌာန်းပြီးတော့မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေကိုချမှတ်လာခဲ့တာဖြစ်ပါတယ်အခုဒီအရေးပေါ်အခြေအနေဆိုင်ရာအဥပဒေကိုရုတ်သိမ်းဖို့သမ္မတဘရက်အိုဘားမားကဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရသူ Josh Arnes ကဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ Well, I think at this point the decision has essentially been made. And this is a decision that Aung San Suu Kyi indicated that she agreed with. She supported the decision to lift the national emergency.
အခုအချိန်မှာဒီဆုံးဖြတ်ချက်ကိုချထားပြီးသားဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကလည်းဒီဆုံးဖြတ်ချက်ကိုသဘောတူတဲ့အကြောင်းပြောခဲ့ပါတယ်။အရေးပေါ်အခြေအနေဆိုင်ရာချထားတဲ့ဒဏ်ခတ်မှုတွေကိုဖယ်ရှားမဲ့ဆုံးဖြတ်ချက်ကိုသူကလည်းထောက်ခံပါတယ်။အရေးယူဆောင်ရွက်မှုကြောင့်သတ်မှတ်ထားတဲ့စီမင်းသတ်မှတ်ချက်တွေကိုဥပဒေကြောင်းကနေပြန်လည်ပြင်ဆင်ဖို့လုပ်ရပါမယ်။အဲ့ဒီအတွက်အချိန်တော့လိုပါတယ်။ဒါပေမဲ့သမ္မတရဲ့ပြောကြားချက်အရဆိုရင်လာမယ့်ရက်ပိုင်းတွေမှာအလုံးပြည့်စုံနိုင်ပါတယ
်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအရေးပေါ်အခြေအနေဥပဒေပယ်ဖျက်ကြောင်းကြေညာချက်ထဲမှာတော့မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူမှုဥပဒေ Jade Act မှာပါဝင်တဲ့American ပြည်ဝင်ခွင့်တားမြစ်ချက်တွေကိုဆက်လက်ထားရှိမှာဖြစ်တယ်လို့ဖော်ပြထားပါတယ်။စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရာတည်တည်တသာထောက်ပံ့မှုပေးနေသူတွေအပေါ်ချမှတ်ထားတဲ့ပြည်ဝင်ခွင့်တားမြစ်ချက်ကိုဆက်ပြီးထားရှိနေဦးမှာဖြစ်ပါတယ်။မြန်မာစစ်တပ်အပေါ်အကန့်အသတ်နဲ့အကူအညီပေးတာအပါအဝင်နိုင်ငံခြားထောက်ပံ့မှုတွေအပေါ်ကန့်သတ်ချက်တွေကိုလည်းဆက်ပြီးတော့ထားအုပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုအလုံးကိုဖယ်ရှားပေးဖို့မဖြစ်နိုင်သေးဘူးလို့အင်ဂျီရောကအင်ကာနီတုန်းကပဲပြောကြားထားခဲ့တာပါ။ဒါပေမဲ့သမ္မတအိုဘားမားနဲ့ဒေါ်အောင်ဆန်းစုကြည်တို့စက်တင်ဘာ14ရက်ပုတ်ထုံးနေ့ကတွေ့ဆုံအပြီးမှာမြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေလုံနိုင်ဖို့ချမှတ်ထားတဲ့အရေးပေါ်အခြေအနေကိုဖယ်ရှားဖို့ပြောခဲ့တာမို့ဒီအခြေအနေဘလို့ဖြစ်လာရတာပါလဲ
။ The reason that this national emergency was placed into effect in the first place was concern about the undemocratic conduct of the military government that previously ruled Burma
မြန်မာနိုင်ငံကိုအရင်ကအုပ်ချုပ်ခဲ့တဲ့စစ်အစိုးရရဲ့လူရကြောင့်အရေးပေါ်အခြေအနေတွေကိုချမှတ်ထားခဲ့တာဖြစ်ပါတယ်အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ကိုနေအကြေကျုပ်ချထားတဲ့စစ်အစိုးရရဲ့လူရကြောင့်ဖြစ်ပါတယ်အခုတော့မြန်မာနိုင်ငံမှာစီစားတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုတွေ့နေရပါပြီဒေါ်အောင်ဆန်းစုကြည်ဆိုရင်လည်းအစိုးရခေါင်းဆောင်တစ်ယောက်ဖြစ်နေပါပြီဒါကမြန်မာနိုင်ငံမှာအရေးပါတဲ့တိုးတက်ပြောင်းလဲမှုတစ်ခုဖြစ်ပါတယ်ဒါကြောင့်အရေးပေါ်အခြေအနေတွေကိုရုပ်သိမ်းပြီးတန်ခတ်မှုတွေကိုဖယ်ရှားတာအတိပ္ပယ်ရှိရလို့ရဖြစ်ပါတယ်
။အခုလိုအမေရိကန်ရဲ့အရေးယူတန်ခတ်မှုတွေကိုဖယ်ရှားနိုင်ဖို့အရေးပေါ်အခြေအနေတွေကိုရုပ်သိမ်းမယ်ဆိုပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီနီးချအပြောင်းအလဲတွေဆက်ပြီးလှုပ်သွားဖို့လိုတယ်ဆိုတာကိုလည်းအင်ဂျီရောပြောခွင့်ရ Josh Arnes ကအခုလိုပြောပါတယ်
။ There still is an undue role that the military plays in the government there.They're afforded about 25% of the legislative seats.
အစိုးရထဲမှာစစ်တပ်ရဲ့အခက်ကဏ္ဍပါဝင်နေစေဖြစ်ပါတယ်။လွှတ်တော်ထဲမှာလည်းတမရောသားဂူဇလဲ25%ခန့်လုံးပါဝင်နေစေဖြစ်ပါတယ်။ဒီအပိုင်းတွေမှာဒီမိုကရေစီနှီးလန်းကြအပြောင်းအလဲတွေဖြစ်လာတာကိုကျွန်တော်တို့ဘက်ကမြင်နေပါတယ်။မြန်မာနိုင်ငံသားအားလုံးရဲ့လူခွင့်ရေးတွေကိုအကာအကွယ်ပေးနိုင်တဲ့ဆောင်ရွက်မှုတွေဆက်လုပ်ဖို့လိုနေပါသေးတယ်။ဒီကိစ္စတွေဟာမြန်မာအစိုးရရဲ့ဦးစားပေးဆောင်ရွက်မှုတွေဖြစ်တယ်ဆိုတာကိုဒေါ်အောင်ဆန်းစုကြည်ကလည်းပြတ်ပြတ်သားသားပြောထားပါတယ်။
မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်တည်တာတဲ့တက်ရောက်မှုတွေရှိခဲ့တယ်ဆိုတာကိုလည်းအင်မြူတော်ပြောခွင့်ရသူကပြောခဲ့ပါတယ်။အမေရိကန်နဲ့မြန်မာနိုင်ငံကြားစီးပွားဆက်ဆံရေးတွေတိုးမြင့်လုပ်တာကနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်လာအောင်မလုံးပေးရရောက်လိမ့်မယ်လို့လည်း George Arness ကဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပြောင်းလဲတိုးတက်မှုတွေကြောင့်အမေရိကန်ကတံခါးမှုတွေလုံနိုင်ဖို့ချထားတဲ့အရေးပေါ်အခြေအနေတွေကိုဖယ်ရှားပေးဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအရေးပေါ်အခြေအနေကိုရုပ်သိမ်းတယ်ဆိုတဲ့အမိန့်ရဲ့သမ္မတရဲ့မြန်မာနိုင်ငံဆိုင်ရာအမိန့်ရဲ့တို့ကိုဖျက်သိမ်းတယ်လို့သမ္မတအိုဘားမားကထုတ်ပြန်ကြေညာတော့မှသာဒီဆုံးဖြတ်ချက်တွေဟာတရားဝင်အသက်ဝင်မှာဖြစ်ပါတယ်။ဒါမှပဲဗန်နာယေးဝန်ကြီးဌာနလက်အောက်ကနိုင်ငံသားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံ OFAC ကထုတ်ပြန်ထားတဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုဆိုင်ရာစီးမျဉ်းစည်းကမ်းတွေအလုံးပြတ်ပြတ်သွားမှာဖြစ်တယ်လို့အမေရိကန်ဗန်နာယေးဌာနကလည်းစက်တင်ဘာ14ရက်နေ့နေစွဲနဲ့ထုတ်ပြန်ပါတယ်။မြန်မာနိုင်ငံကို GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစား권ပြန်လည်ပေးအပ်ဖို့ရှိတယ်ဆိုတာကိုသမ္မတဘရက်အိုဘားမားကဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်အတွက်ပိတ်ဆို့တံခါးမှုတွေချမှတ်ခဲ့တာကိုအတိအမှတ်ပြုပြောကြားပြီးတော့အခုအချိန်ဟာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေအတွက်တကားဖွင့်လှစ်ထားပြီးဖြစ်တာကြောင့်ပိတ်ဆို့တံခါးမှုအလုံးကိုရုပ်သိမ်းချိန်တက်ပြီလို့ပြောကြားခဲ့ပါတယ်။ရှစ်လေးလုံးလူလူအောင်ကြွားမှုဖြစ်ပြီး1989ခုနှစ်မှာမြန်မာနိုင်ငံကိုပေးထားတဲ့ GSP ကုန်သွယ်ရေးအထူးအခွင့်အရေးကိုသမ္မတဟောင်း George Bush ကရုပ်သိမ်းခဲ့တာဖြစ်ပါတယ်။အခုသမ္မတ Obama ကတံခါးပိတ်ဆို့မှုတွေဖယ်ရှားဖို့ဆုံးဖြတ်ချက်အပေါ် American ASEAN စီးပွားရေးကောင်စီကကြိုဆိုခဲ့ပါတယ်ရှင
်။မဆုမြမွန်တင်ပြသွားတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာလဲဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကြောင့်မှာ American ပြည်တော်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနေ့ကညနေပိုင်းကဝါရှင်တန်မှာရှိတဲ့လင်ကွန်အထိမ်းအမှတ်ဗိမာန်ကိုတွားရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်။အဲဒီကိုတွားရောက်တရင်ယူခဲ့တဲ့မတ်အင်ဂျင်နီယာကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
။အထူးဧည့်သည်လေပတ်မှုစီစဉ်တဲ့ဝါရှင်တန်မှာရှိတဲ့အထင်ကရနေရာတွေကလင်ကွန်အထိမ်းအမှတ်ဗိမာန်နဲ့1963ခုနှစ်ကအဲ့ဒီနေရာမှာမာတင်လူသာကင်းရဲ့ကျွန်တော်မှအိမ်မက်တစ်ခုရှိတယ်ဆိုတဲ့ထင်ရှားတဲ့မိကွန်းပြောတဲ့နေရာကိုဒေါအောင်ဆန်းစုကြည်ကလာရောက်ကြည့်ရှုခဲ့တာပါ။ဒါကတော့ဒေါအောင်ဆန်းစုကြည်ကိုလင်ကွန်းအထိမ်းအမှတ်ဗိမာန်မှာစောင့်ပြီးတော့ကြိုးစိုးနှုတ်ဆက်နေသူတွေရဲ့အတန်းပါဒေါအောင်ဆန်းစုကြည်နဲ့အတူဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့အမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းတို့လည်းလိုက်ပါလာခဲ့ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မာရှယ်နဲ့အမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေကခီးဦးကြိုဆိုခဲ့ပါတယ်ဒေါအောင်ဆန်းစုကြည်အခုလိုလာရောက်ကြည့်ရှုတာနဲ့ပတ်သက်လို့အမေရိကန်တန်အမတ်ကြီးစကော့မာရှယ်ကိုမေးကြည့်ရမှာတော
့
သူပြောသွားတာကဒေါအောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့နှစ်ဦးလုံးအပြည့်အစုံပြောကြားခဲ့တဲ့အတွက်သူ့အနေနဲ့အထူးထွေပြောဖို့မရှိဘူးလို့ကျမတို့ VOA မြန်မာပိုင်းကိုပြောသွားတာပါဒေါအောင်ဆန်းစုကြည်ကတော့အဲ့ဒီလင်ကွန်းအထိမ်းအမှတ်ဗိမာန်အဆောက်အအုံမှာဒီဗိမာန်ကိုတိစောက်ထောင်းပုံနဲ့နောက်ပြီးတော့အဲ့ဒီမှာဖော်ပြထားတဲ့အမေရိကန်တီထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေသမ္မတလင်ကွန်းရဲ့မှတ်သားပွဲမိကွန်းတွေကိုလည်းဒေါအောင်ဆန်းစုကြည်ဟာတနအိနီးပါတေချာလေ့လာကြည့်ရှုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတလင်ကွန်းဟာ16ရောက်မြောက်သမ္မတတဦးဖြစ်ပါတယ်။သူ့ရဲ့ထင်ရှားတဲ့အချက်ကတော့ဒီအမေရိကန်ပြည်ထောင်စုရဲ့ပြည်ရင်းစစ်ကြီးကိုချုပ်ငိမ့်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့သမ္မတဖြစ်အမေရိကန်ပြည်သူတွေကလေးစားဂုဏ်ပြုခဲ့တာပါ။ဒေါအောင်ဆန်းစုကြည်ဟာလင်ကွန်းအထိမ်းအမှတ်ဗိမာန်ကိုကြည့်ရှုပြီးတဲ့နောက်မှာတော့မြန်မာတန်ရုံမှပြုလုပ်တဲ့ညစာစားပွဲကိုတက်ရောက်ဖို့ဆက်လက်ထွက်ခွာသွားပါရရှင်။ဒီကနေ့မနေ့ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာအမေရိကန်လွှတ်တော်ကိုတွားရောက်ပြီးတော့အောက်လွှတ်တော်နဲ့အထက်လွှတ်တော်ခေါင်းဆောင်တွေကိုတွေ့ဆုံဆွေးနွေးမှဖြစ်တယ်လို့မြန်မာအရေးလှုပ်ရှားနေတဲ့ထင်ရှားတဲ့အမေရိကန်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံစကားပြောဖို့ရှိပါတယ်။အဲဒီနောက်မှာတော့ဝါရှင်တန် DC မှာရှိတဲ့ Roosevelt အထက်တန်းကျောင်းကိုတွားပြီးတော့ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံစကားပြောဖို့ရှိပါတယ်ရှင်။
တဲ့င်းလှော်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA American အတန်းရဲ့ကြာတာပရင်းနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တာရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတာတွေနဲ့အတူ
လူဆိုရာတယောက်တည်းရဲ့ဒီလိုမရပါဘူးလောကုတ္တရာအရာတော့လူဆိုရာမွေးလာတော့ကလည်းတယောက်တည်းတေသွားတော့လည်းတယောက်တ
ည်းဒါကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာပြည့်စုံကြဖို့ရှိပါတယ်အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြက်ဦးကျော်စံတာနဲ့အတူတင်ဆက်ပြရမှာခင
်ဗျမြန်မာနိုင်ငံမှာတိုးတက်မှုတွေရှိပေမဲ့ဒဏ်ခတ်မှုတွေရုပ်သိမ်းရလောက်အောင်မဟုတ်သေးဘူးဆိုတဲ့ခေါင်းစဉ်နဲ့ Los Angeles Times သတင်းစာအကြအပေါ်ဖြည့်ရေးသားထားပါတယ်1998မှာသမ္မတဘီလ်ကလင်တန်မြန်မာအစိုးရအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတဲ့အမေရိကန်ရဲ့လုံခြုံရေးနဲ့နိုင်ငံခြားရေးဝါဒကိုချိန်ချောက်နေတယ်လို့ဆွဆွဲပြီးစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေလုပ်ခဲ့တဲ့အချိန်ကတည်းကမြန်မာနိုင်ငံဟာအများကြီးတိုးတက်ပြောင်းလဲလာခဲ့ပါပြီ။တချိန်ကအစ်တောင်အခြားရဲ့အထူးကြံနိုင်ငံဖြစ်ခဲ့ရာကအခုအခါထွန်းသစ္စာဒီမိုကရေစီနိုင်ငံဖြစ်လာခဲ့ပါပြီ။စစ်တပ်ဟာတချို့တော်ရသောအာဏာတွေကိုဆွန့်လွတ်ခဲ့ပြီလို့ဆိုနိုင်ပါတယ်။ပြောင်းလဲဟာညင်သာပြီးမြန်မာနိုင်ငံကိုတကားဖွင့်လှစ်ပေးထားပါပြီ။ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကလက်မခံလို့သမရမဖြစ်လာပါဘူး။အိုဘားမားအစိုးရကတော့ဒီပြောင်းလဲတွေကြောင့်မြန်မာနိုင်ငံကိုဆုလက်တွေအများကြီးပေးထားပါတယ်။တန်တမာဆက်ဆံရေးအပြေးအဝပြန်လုပ်တဲ့ပိတ်ဆို့မှုတွေအများအပြားပြန်ရုပ်သိမ်းတယ်American company ဟာမြန်မာနိုင်ငံမှာအကန့်အသတ်တချို့နဲ့စီးပွားရေးလုပ်ခွင့်ပြုတယ်။ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတ Obama တွေ့ဆုံတဲ့အခါမှာအဓိကအရေးကိစ္စတစ်ယောက်ကတော့ပိတ်ဆို့မှုတွေအလုံးပြန်လည်ရုပ်သိမ်းရေးဖြစ်ပါတယ်။မရုပ်သိမ်းနေပါဘူး။မြန်မာနိုင်ငံမှာရှုပ်ထွေးပြီးကင်တွယ်ရခက်ခဲတဲ့ကိစ္စတွေကျန်းနေပါသေးတယ်။တရုတ်နဲ့ရှင်ပြိုင်မှုပြင်းထန်လာတာဖြစ်တဲ့အတွက်မြန်မာနိုင်ငံကို American ကုန်သွယ်ရေးစက်ဝိုင်းထဲမှာအပြည့်အဝဆွဲသွင်းနိုင်ဖို့ American ကမျှော်လင့်တောင်းတနေတယ်ဆိုတာကတော့မှန်ပါရဲ့။ဒါပေမဲ့စစ်တပ်ကအနာရီအများကြီးယူထားစေပါအခုကြံရှိနေသေးတဲ့ဒဏ်ခတ်အရေးယူမှုတွေအများစုဟာစစ်တပ်ကိုပိတ်မှတ်ထားတာပါစစ်တပ်ချုပ်ကင်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အမေရိကန်ကုမ္ပဏီတွေစီးပွားရေးမလုပ်ဖို့စစ်တပ်ဒါမှမဟုတ်စစ်တပ်ရဲ့ခရူနီတွေရောင်းချတဲ့ကြောင်မြေတန်းတွေကိုမတင်သွင်းဖို့လူခွင့်ရေးချိုးဖောက်မူရင်းမှောင်ခိုးမြောက်ကိုရီးယားနဲ့ပတ်သက်စားတဲ့လူတွေနဲ့လည်းမဆက်ဆံဖို့ပိတ်မှတ်ထားပါတယ်စစ်တပ်ပိုင်းလုပ်ငန်းတွေနဲ့ American company တွေစီးပွားရေးသွားလို့ရင်ဒါဟာမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးဖို့အတွက်အထောက်ပံ့မဖြစ်စေပါဘူးမြန်မာနိုင်ငံရဲ့တိုးတက်မှုတွေအတွက် American ဟာထိုက်ထိုက်တန်တန်ဆုချထားပြီးဖြစ်ပါတယ်နောက်ထပ်စုတွေအများကြီးပုံမူချင်းမြင့်ဖို့အတွက်ကတော့ပြုပြင်ပြောင်းလဲမှုတွေအခုထက်ပုံမူလုပ်ဖို့လိုအပ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်သူ့ရဲ့တားနဲ့မြေတွေကိုတွားရောက်ပြီးတော့တွစ်ဆုံခဲ့မှုဟာသူမအနေနဲ့ပေးဆက်အနစ်နာခံခဲ့မှုတွေကိုပြန်လည်ပြီးတော့အမှတ်ရစေတယ်လို့ဂယူနာတက်စီတယ်ဆိုပြီးတော့ The Washington Post သတင်းစာမှာဆောင်းမရှင် Joe Freeman ကရေးသားထားပါတယ်မြန်မာအစိုးရကတကယ်လက်တွေ့ဥဆောင်နေသူဒေါ်အောင်ဆန်းစုကြည်ဟာ Washington သမ္မတအင်ပီရိုကိုဗိုလ်ထုနေမှာလာရောက်ပြီးသမ္မတ Barack Obama နဲ့တွေ့ဆုံပါတယ်သူမကိုနေအိမ်ကျေချုပ်15နှစ်ကြာဖမ်းဆီးထားခဲ့ပြီးလွန်ခဲ့တဲ့6နှစ်ကပြန်လွတ်ပေးခဲ့တဲ့စစ်ဗိုလ်ချုပ်ကြီးတွေဟာအမှတ်မထင်ပြောင်းလဲမှုတွေပြုလုပ်ခဲ့ပါတယ်အဲ့ဒီထဲမှာနှစ်ပေါင်း25နှစ်တွင်ပထမဦးဆုံးကြိမ်ဖြစ်ဒီမိုကရေစီနိလန်းတကျကျင်းပတဲ့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာတော့သူမရဲ့အတိုက်ခံပါတီဟာမဲအပြတ်တနဲ့အနိုင်ရရှိခဲ့ပါတယ်။နိုင်ငံရေးရာဒေါ်အောင်ဆန်းစုကြည်ဟာသမ္မတဥပမာအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးတော့ကြံရှိနေသေးတဲ့မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူပိတ်ဆို့ထားမှုတွေနဲ့ပတ်သက်ပြီးတော့ဖယ်ရှားပေးဖို့ပြောဆိုမှာဖြစ်တယ်လို့ဥပမာကလည်းအမေရိကန်အနေနဲ့အခုလိုလုပ်ပေးဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းပြောပါတယ်။ဒီဆွေးနွေးကြမှုအတွင်းရိုဟင်ဂျာအရေးကိစ္စလည်းပါဝင်ကောင်းပါဝင်ပါလိမ့်မယ်လို့យေတာထားပါတယ်။ဇတိအဆင့်အနေနဲ့ကတော့တိုင်းပြည်ရဲ့စစ်ကောင်းဆောင်တွေရေးဆွဲဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကသမရယာလူဆက်ခံလို့မရအောင်ပ ိတ်ဆို့ခံထားရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပဂရီအခမ်းကဏ္ဍကိုဖော်ထုတ်ပြသလိုက်တာပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုမလာခင်ဗြိတိန်နိုင်ငံကိုဝင်ရောက်ခဲ့ပြီးတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံခဲ့တယ်လို့ဗြိတိန်နိုင်ငံကမြန်မာနိုင်ငံအတွက်ဒေါ်လာတန်း100ကျော်အကူအညီပေးဖို့ကတိပြုခဲ့ပါတယ်။လန်ဒန်မှာရှိနေတဲ့အချိန်အသက်80တနှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာအသက်39နှစ်အရွယ်ရှိပြီဖြစ်တဲ့သူမရဲ့သားကင်နဲ့သူ့ရဲ့ရင်သွေးသူမရဲ့မြေးလေးတွေနဲ့တွေ့ဆုံခဲ့ကြပါတယ်။1988ခုနှစ်တုန်းကမမမချမ်းဖြစ်နေတဲ့မိခင်ကိုပြန်လည်ဆောင်းလျှောက်ဖို့အတွက်သားငယ်ကင်နဲ့သားကြီးအလက်ဇန်းဒါတို့ကိုသူတို့ရဲ့ဖခင်နဲ့လန်ဒန်မှာထားခဲ့ပြီးတော့မြန်မာပြည်ကိုပြန်သွားရကနေကျောင်းသားတွေဥဆောင်တဲ့ဒီမိုကရေစီရေးတော်ဘုံကြီးမှာပါဝင်ခဲ့ပြီးတဲ့နောက်နေအိမ်ကျေကျုပ်နဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကြုံတွေ့ရတဲ့ဒုက္ခတွေဟာတိုင်းပြည်ရဲ့အခြေအနေကိုရောင်ပြန်ဟပ်နေပါတယ်။စစ်အစိုးရကြောင့်ထောင်ပေါင်းများစွာသောမြန်မာနိုင်ငံသားတွေဟာမိသားစုဘဝတွေဆုံးရှုံးခဲ့ရတဲ့စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို The Washington Post မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်ဒူအနေနဲ့ပထမဆုံးအချိန်ကြီးအနောက်မြန်မာကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲမြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလားအခုလာမယ့်စနေညဒိုင်းလေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညတရက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ကနေ့နားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက to fill to fill ကဖြည့်ဖို့SOMEONE apostrophe S someone's ga lutu diao ye SHOES shoes ga phana so ro zakwai thun ye long kaw adibe ga lutu u diao ye phana ku phie bo bo idiom adibe ga ro chima lo myama ma lutu u ye che ya ku pi nai aw lou pho ne sin du de lo so ya ma ba ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စရာအသစ်ကတော့ကျောင်းအုပ်စရာဟောင်းရဲ့ချီယာကိုလိုက်မိနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်ရှင်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတူရဲ့ခြေရာကိုမိနိုင်အောင်လုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
To fill someone's shoes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ် NLD အစိုးရပေါ်မြှော်မှန်းချက်နဲ့လက်တွေ့ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ် NLD အစိုးရရဲ့အစောပိုင်းလှုပ်ဆောင်ချက်တွေဟာလက်ဆုပ်လက်ကင်ပြနိုင်တဲ့တိုးတက်မှုကြီးကြီးမားမားမရှိသေးပေမဲ့လူလူရဲ့ယုံကြည်ကိုးစားမှုနဲ့မျှော်လင့်ချက်တွေကတော့မြင့်မားနေစေဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်စုညီညာရေးညီလာခံပထမအစည်းအဝေးမှာတပတ်သက်လိုချင်တာတွေကိုအစွမ်းကုန်တင်ပြခဲ့ကြတာတွေကြောင့်နောင်အပေးယူလို့ညှိနှိုင်းရမှာအခက်ကြုံနိုင်တဲ့ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ်။ဒီရက်ပေါင်းတရာအတွင်းမြန်မာနိုင်ငံကို တွားရောက်ပြီးတော့တာဝန်ယူခဲ့တဲ့ VOA မြန်မာပိုင်းရဲ့ Editor ကုတားညင်ဦးနဲ့ဦးကျော်စံသားဆွေးနွေးတုံ့တက်ထားတာကိုနားဆင်ပါခင်ဗျာ
။မောက်စုံမိကျင်တော့ NLD ဆွတ်တက်လာပြီဆိုရင်လူတွေကစိတ်မျှော်လင့်ကြကြတာပါခင်ဗျာ။ဒါပေမဲ့ရက်တရပြီးတဲ့ခါကျတော့သုံးသက်တွေကတော့အဲ့လောက်ထိတက်မလာပါလားဆိုပြီးတော့ပြောကြတယ်။ကုသားရဲ့အတွေ့အကြုံနဲ့ပြောပြအောင်ပါသားပြီ။
ဟုတ်ပါတယ်ခုန3 4လသုံးသက်လူတော်များတော့ရက်တရာအတွင်းမှာ energy ဘာလုံးနိုင်လဲသုံးသက်တဲ့ခါမှာထူးရှားတီးပပဘာမှရလက်ထော့မလာတော့တော်များလေးဝေဖန်တာတွေရှိတယ်ဒါပေမဲ့ကျွန်တော်တွေ့ရတဲ့လောက်တော့တခုတော့ရှိတယ် energy အစိုးရမှာလူလူထောက်ခံမှုကတော့အခုတည်းကြီးကြမသွားဘူးနောက်တစ်ခါလူလူကအာသူတို့တင်ထားတဲ့အစိုးရဖြစ်တယ်ဆိုရအသိရရှိတဲ့ခါကျတော့ဒေါန်ဆန်းစုကြည်ကဘာလုံးပါ energy ကဘာလုံးပါဆိုရင်လူလလနဲ့လူလှုပ်ရှားမှုပုံစံမျိုးနဲ့လောက်တာမျိုးတွေရှိတယ်ဥပမာတန်ရှင်းရေးလောက်တဲ့ကိစ္စမျိုးတွေပါတယ်ပေါ့အဲ့ဒါတွေလည်းရှိတယ်နောက်အခုပြောမယ်ဆိုရင်တော့ညီညာကြီးပေါ့ညီညာကြီးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာလှုပ်ထားမှဖြစ်မယ်ဒါမှကျင်းသိမယ်ဆိုတဲ့အသည့်မျိုးတိုင်းသားခေါင်းဆောင်အချို့မှာကျွန်တော်တွေ့ရတယ်အဲ့ဒါဒီဒါတွေကတော့ကောင်းတဲ့လက္ခဏာတွေပေါ့
โอเคဆိုတော့ပထမတစ်ချက်ကိုသာပြောတယ်မှာလူတို့ရဲ့ထောက်ခံမှုကမကြဘူးလူတို့ကဒေါန်ဆန်းစုကြည်ကိုယုံကြည်တယ်ဆိုတာဟုတ်ပါပြီဒေါန်ဆန်းစုကြည်ပြောတဲ့အတိုင်းလိုက်နာလှုပ်ဆောင်ကြတယ်လူတို့လှုပ်နိုင်တဲ့အပိုင်းဆိုတော့ဒေါန်ဆန်းစုကြည်ကအစိုးရအဖွဲ့အကြီးအကဲဖြစ်လာတော့ဘျူရိုကရေစီအုပ်ချုပ်ရေးရန်ရာကိုလည်းသူကကုတ်ခဲ့ရတယ်။အဲ့ဒီဘျူရိုကရေစီအုပ်ချုပ်ရေးရန်ရာကဒေါန်ဆန်းစုကြည်ပြုပြင်လို့တဲ့ဆန္ဒအတိုင်းဖြစ်လာပါရဲ့လား
။ဒီရက်တရကာလအတွင်းကရက်တရကြောတဲ့ကာလအတွင်းမှာထူးခြားကြားဘျူရိုကရေစီရန်ရာကတိုးတက်လာတာတော့ကျွန်တော်မတွေ့မိဘူးဗျ။တခုတော့ရှိတာပေါ့။ဥမာရက်တပ်ဖွဲ့နောက်ဌာနဆိုင်ရာတွေကလူလူနဲ့ဆက်ဆံရေးမှာအရင်တုန်းကလိုတော့မဟုတ်ဘူး။ဆက်ဆံရေးပြည်ပြစ်လာတာမျိုးတော့ရှိတယ်။ဒါပေမဲ့လုပ်ငန်းကန်ကန်တကယ်တမ်းဌာနဆိုင်ရာတွေနဲ့လုပ်ရတဲ့ကန်ကန်တွေမှာတိကျတူတက်လာတာမရှိဘူးကျိုးနီစနစ်တွေကရှိတော့မယ်စူးစမ်းနေရလို့တော့တက်ဆိုင်ဝန်ကြီးတွေကတော့ပြောပါတယ်ဒါပေမဲ့ကျွန်တော်ထင်တယ်သူကဒီလုံးဝချုပ်ကိုင်နိုင်တဲ့အနေထားတော့မရှိသေးဘူ
းအင်းတကယ်တော့နားလည်နိုင်ပါတယ်အဲဆိုနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာဟုံးကြီးရန်တရားဟုံးကြီးကိုသူပြင်ရတာပေါ့လေနောက်တစ်ခုကလူလူထောက်ခံမှုကလူလူဟာသူ့ကိုယုံကြည်မှုနဲ့ထောက်ခံနေရတယ်တကယ်လက်တွေ့မှာရောဒီအစိုးရတက်လာပြီးတော့လူလူရဲ့နေသူကဘဝအခြေအနေမှာတွတ်တက်မဲ့အလားအလာတွေတွေ့ရပါလားဘာများပြောင်းလဲတွတ်တက်မှုတွေ့လာရတယ်ထင်ပါလေ
ပြောမယ်ဆိုရင်တော့ဒူဒူဘက်ကမျှော်လင့်ချက်တွေကတော့ကြီးတယ်တကယ်တမ်းလက်တွေ့အားဖြင့်အခုချိန်ထိတိတိတူးတက်လာမှုကတော့မတွေ့ရဘူးဗျဥပမာဆိုရှင်စာဝန်ကြီးဆိုရင်တကယ်တမ်းကုံစင်းနှုံးနေပါဆိုရင်ပူရောင်ကြီးလာတာမျိုးတော့တွေ့ရတယ်စီးပွားရေးရဆိုလို့ရှင်ဟောဒါပေမဲ့တစ်ဖက်ကပြောသလိုဒေါန်ဆန်းစုကြည်တက်လာတဲ့ခါကျရင်နိုင်ငံခြားရေးနှိမ့်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေတော့တစ်ချိန်မှာစီးပွားရေးကောင်းလာမယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့ပဲတွားနေရသလိုဖြစ်တယ်လက်တွေ့အားဖြင့်တော့တိတာထင်ရှားတဲ့ပြောင်းလဲမှုတွေတိုးတက်လာတာတော့မတွေ့ရပါဘူး
နိုင်ငံရေးဘက်မှာကြည့်မယ်ဆိုရင်တချို့သုံးသပ်ကြတယ်ဒီဆိုရဟာအခုအချိန်ထိတက်မတော်နဲ့ဆက်ဆံရေးပြဿနာတစုံတရာမရှိဘဲထိန်းထားနိုင်တယ်ဆိုတာကိုအမှတ်ပေးပြီးပြောကြပါတယ်ကျွန်တော်တွေ့ချင်တာကတက်မတော်နဲ့ဒေါန်ဆန်းစုကြည်အစိုးရနဲ့ဆက်ဆံရေးတခုရဲ့နောက်ထပ်တိုင်းရင်းသားတွေနဲ့ဒေါန်ဆန်းစုကြည်အစိုးရနဲ့ဆက်ဆံရေး NLD အစိုးရနဲ့ဆက်ဆံရေးနှစ်ပိုင်းခွဲပြီးတော့သုံးသပ်စီစဉ်ပါတယ်ကိုသားအဲ့တော့ပထမဆုံးတက်မတော်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးကိုသားဘယ်လိုမြင်လဲဒီဆိုရ
အရှင်တော့ကဒေါ်ဆန်းစုကြည်အစိုးရတက်ခါစားမှာတော့တော်များစိုးရင်ကြတယ်တက်မရွန်ရဲ့ဆက်ဆံရေးဖြစ်ပါမလားဆိုတော့ဒါပေမဲ့လက်ရှိအနေထားမှာတော့တက်မရွန်ရဲ့ဆက်ဆံရေးကတော်တော်ကြီးပြည်လဲနေတယ်လို့ပဲပြောရမယ်ဟိုကတက်မရွန်ကာဝေးဦးစီးချုပ်ဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဒေါ်ဆန်းစုကြည်နဲ့ညီကဆက်ဆံတာတွေကျွန်တော်ညီညာရေးလုပ်ငန်းစဉ်တွေမှာလည်းတွေ့ခဲ့ရတယ်တွေ့ခဲ့ဆိုတော့ဆက်ဆံရေးကအရင်ခံမှန်းနေကြသလောက်စူးစူးပွားဖြစ်တော့မလားဟိုသူတို့ဆက်ဆံရေးကောင်းတယ်လို့တော့ပြောလို့ရမယ်လို့အနေထားရှိပါတယ
်ဒါပေမဲ့တက်မရွန်ဟာနိုင်ငံရေးကနောက်ဆုံးပြင်မယ်ဆိုတဲ့သဘောနောက်တစ်ခါ NLD လိုချင်တဲ့အပိုင်းဖွဲ့စည်းပုံကိုပြင်မယ်ကိစ္စမျိုးတွေပါတော့တက်မတော်ဘက်ကလက်ခံနိုင်မယ်အလားအလာကော
မရှိပါဘူးမရှိဘူးဆိုတော့ဥမာလွတ်တော်မှာဆိုရင်ဂုတတိဒလူဥမာဖွဲ့စည်းပုံနဲ့ပတ်သက်လို့ဆွေးနွေးတဲ့ကိစ္စတွေမှာဆိုရင်တက်မတော်သားကုစလေတွေကကန့်ကွက်နေတော့မယ်နောက်တစ်ချိန်ထဲမှာပဲဒေါန်ဆန်းစုကြည်ကိုနဲ့ကလည်းတက်မတော်ကိုပြန်စည်းရုံးနေရတဲ့သဘောတော့ရှိတယ်တက်မတော်ခေါင်းဆောင်တွေလိုချင်တဲ့အရာဥမာဆိုရှင်တိုင်းသားတွေနဲ့ညီညာရေးကိစ္စမျိုးလုပ်တဲ့အခါမှာတော့မှတက်မရော့ခေါင်းဆောင်တွေရဲ့အတန်ကိုသူကဂျားတွေကနေညှိပေးနေရတဲ့သဘောမျိုးတော့ရှိတယ်တက်မရော့စီးအောင်နေရတဲ့သဘောတော့ရှိပါတယ
်နောက်တစ်ခုကတိုင်းရင်းသားတွေနဲ့ NLD အစိုးရဆက်ဆံရေးလည်းပြောပါအောင်တိုင်းရင်းသားမှာလက်နက်ကိုင်အင်အားစုတွေမဟုတ်ဖ ೇನೆ တိုင်းရင်းသားဒေသတွေကတချို့ကမကျေနပ်ကြဘူးမလားသူတို့ပါတီကအများစုနိုင်ရဲသားနဲ့ဝန်ကြီးချုပ်ကို NLD ကခံပလိုက်တယ်ဖက်ဒရယ်ကိုတကယ်လူလာရဲဆိုရင်ဒီဟာကအဓိက issue ပဲအုပ်ချုပ်ရေးကိုဘဟုကချုပ်ခိုင်းနေအဲ့လိုမျိုးသူတို့တောင်းဆိုရတာရှိတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာတွေတွေ့ခဲ့ရပါလဲဘယ်လိုမြင်ခဲ့ရလဲ
ရေဘူးကခုနကကျွန်တော်ပြောသလိုပေါ့လူတစ်ခုလုံးရဲ့ထောက်ခံမှုကတော့မကြဘူးဒါပေမဲ့တချို့တိုင်းသားဒေသတွေဥပမာရခိုင်လိုမျိုးနေရာမျိုးတွေရှိတယ်ရှမ်းလိုနေရာမျိုးတွေရှိတယ်ဒီနေရာမျိုးတွေမှာတော့ခုနကပြဿနာမျိုးတွေကျွန်တော်တို့သတိထားမိတယ်အဓိကတိုင်းသားတွေကိုနေကသူတို့တင်တဲ့အစိုးရမဟုတ်ဘူးအထူးသဖြင့်ပြည်နယ်အစိုးရတွေဆိုရင်သူတို့တင်လိုက်တဲ့သူတို့မဲပေးလိုက်တဲ့ပါတီကတက်မလာပဲနဲ့ NLD ကနေတက်သွားတဲ့အနေအထားမျိုးတွေအစိုးရဖွဲ့နေတဲ့အနေအထားမျိုးတွေရှိတော့ဒီပုံမှာမကြည်လည်တာတွေရှိတယ် တဲ့ခုနပြောလို့တိုင်းသားလူထုနဲ့ဆက်ဆံရေးကတော့ဟိုပုံမှန်ကတော့တခြားပြည်နယ်တွေမှာတော့ပြဿနာကြီးမှာတော့တိတ်မတွေ့ရအောင်တော့တိုင်းသားဖွဲ့စည်းတဲ့ကဏ္ဍပေါ့တိုင်းသားဖွဲ့စည်းတဲ့ကဏ္ဍမှာကျွန်တော်ခုနရှိမှပြောသလိုပဲကျွန်တော်စကားပြောမိတဲ့တိုင်းသားကောင်းဆောင်ချူကတော့အရင်ပြစ်ခတ်ရစေးမှလက်မှတ်မထိုးခဲ့ပါဘူးဒါပေမဲ့ဒေါ်ဆန်းစုကြည်သူကလက်ထက်မှာတော့တစုံတရာညီညာရေးရလတ်တစ်ခုခုကိုသူတို့စုပ်ကင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ကြီးကြီးသူတို့ရှိတယ်ဒါမှသူတို့မစုပ်ကင်နိုင်ရင်မလုပ်နိုင်ဘူးဆိုတဲ့အနေအထားမျိုးတွေသူတို့မှအဲ့လိုမျိုးတွေတော့ရှိတော့တိုင်းသားကောင်းဆောင်ချူရဲ့မျှော်လင့်ချက်ကတော့ကြီးပါတယ
်တိုင်းသားတော်လိုင်းအင်အားစုကောင်းဆောင်ပါ
ဟုတ်ပါတယ်လက်နက်ကိုင်ဖွဲ့စည်းကောင်းဆောင်ချု
ပ်ဒါပေမဲ့တချို့ကသုံးသက်ကြတယ်အခုဒုတိယကိန်းပင်လုံညီလာခံဆိုတာခေါ်လိုက်တာသိပ်ပြီးတော့အပူတပြင်းဖုတ်ဖူမိတိုက်လှုပ်လိုက်တယ်နောက်ပြီးတော့ဒီပွဲဟာတိတ်ကြီးကြဲလှုပ်ပြီးတော့အနှစ်သာရအဖြစ်သိပ်ပြီးတော့အာမကောင်းလှဘူးဒီပထမညီလာခံဟာလို့ပြောကြတယ်ကိုသားကိုတိုင်းတင်းတက်ပြီးတော့ယူခဲ့တယ်လူဘယ်လိုသုံးသက်မိပါလဲ
ဟုတ်ပါတယ်ခုနအများသုံးသက်လို့ပါပဲပထမဒီတိုင်းသားတွေဘက်ကမိုင်ချန်အစည်းဝေးဆီပြီးတော့တိုင်းသားတော်လိုင်းအဖွဲ့စည်းတွေကသူတို့အရင်လုပ်ကြတယ်အဲ့တော့အဲ့အစည်းဝေးကနေသူတို့ဆုံးဖြတ်တာကအောက်တိုဘာလလောက်မှကျင်းပပြီးလို့ဆိုပြီးတော့အစိုးရကိုတောင်းဆိုတယ်ဒါပေမဲ့ဒေါ်ဆန်းစုကြည်ဒီ energy အစိုးရဘက်ကလည်းငြိမ်းချမ်းရေးဆိုတာသူတို့အစိုးရရဲ့ပထမဆုံးဦးစားပေးဆိုတဲ့မူနဲ့သူတို့ကရအောင်လုပ်မယ်ဆိုတဲ့ August လမှာစခေါ်လိုက်တယ်ခေါ်လိုက်တဲ့ခါကျတော့ခုနကပြောသလိုပဲတကယ်တမ်းဆွေးနွေးပွဲရဲလို့မဟုတ်ဘူး။ငါကျင်းပတာပဲ။ကျင်းပတယ်ဆိုတော့ကဟိုတိုင်းသားအဖွဲ့စည်းတီတီသူတို့ရဲ့သဘောထားတွေပြောတဲ့အနေအထားမျိုးပဲဖြစ်သွားခဲ့တာ
။ဟုတ်ကဲ့။အဲ့တော့အဲ့ဒီအဖွဲ့စည်းစီးပီးရဲ့သဘောထားတွေတင်ပြကြတဲ့အနေပတ်သက်လို့ရောဒါအစိုးရဘက်ကလည်းတင်ပြတယ်တက်မတော်ဘက်ကလည်းနှိမ့်နိုင်နိုင်မဲ့အခြေအနေဟာအလားလားဘယ်လိုရှိပါလဲ။ဆေးကိုတိုးတက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမင်းများစစ်ဆုံမင်းများငန်းနေလဲကျွန်တော်တော်ပြန်လောက်ခဲ့ပါတယ်။အဓိကဒီနိုင်ငံရေးတိလာသူတွေကအဲ့မှာတက်ကြတဲ့ခါကျတော့ပြဿနာတစ်ခုတော့ရှိပါတယ်။ဒေါ်ဆန်းစုကြည်ကတော့ပြောတယ်အားလုံးပို့ဝင်လင်းစွနေကြတယောက်ရဲ့အမြင်ကိုတယောက်သိရအောင်ဆိုပြီးတော့သူကဖွင့်ပေးလိုက်တဲ့သဘောမျိုးပြောတယ်။ဒါပေမဲ့ဒီစွနေကန်းတစ်ခုလုံးကလူတို့ကိုဒီအစိုးရသတင်းဌာနတွေအကုန်လုံးကနေ live ဓာတ်ရိုက်လွှင့်ထုတ်ပေးတာ။လွှင့်ထုတ်ပြီးတော့အဖွဲ့စည်းသီးသီးကတက်မလို့ပါဝင်တိုင်းသားအဖွဲ့စည်းသီးသီးခေါင်းဆောင်တွေကသူ့ရဲ့လူလာချက်တွေကိုအမြင့်ဆုံးတင်ပြီးပြောကြတယ်။တမရော်ကလည်းအမြင့်ဆုံးတင်တယ်ဆူလော်ကဒီမိုစီလက်ထက်ရောက်သွားပြီမင်းတို့လက်နက်ကန်စရာမလိုတော့ဘူးလက်နက်စွတ်မှာဆိုတဲ့အဓိပ္ပာယ်မျိုးကိုပြောသွားတာတိုင်းသားတွေဘက်ကလည်းသူတို့လူလာချက်ကိုအမြင့်ဆုံးနေပြောတယ်ဥမာဗမာပြည်နာမည်ရဆပြောင်းမှာဆိုတဲ့ဟာမျိုးပေါ့အဲ့တော့ပြောတဲ့အခါကျတော့ပြဿနာတစ်ခုကကျွန်တော်မေးကြည့်တယ်လိလာသူတွေမေးကြည့်တော့ဒီဆွေးနွေးချက်တွေကိုပြန်စုစည်းဖို့ဆိုတာတော်တော်တော့ပြဿနာရှိလာမယ်ဘာလို့ဆိုအားလုံးကအမြင့်ဆုံးတင်ထားတဲ့အခါကျတော့သက်ဆိုင်ရာသူတို့အခြေခံလူထုကလည်းဒါကိုသိထားပြီတိထားပြီးတော့ဒါကိုရှော့ပေးလို့ဖြစ်ပါမလားဆိုတဲ့စိုးရင်ချက်တွေဖြစ်လာမယ်ရှော့ပေးလိုက်ရင်ငါတော့ရှော့ပေးရပါတယ်ဆိုတဲ့နောက်ကလူလူထောက်ခံမှုကကြာသွားမလားဆိုတဲ့ပြဿနာတွေဖြစ်လာနိုင်တယ်အဲ့တော့နောက်ပိုင်းချင်းတွေကဒီကိစ္စအနေနဲ့ပြဿနာရှိနိုင်တယ်လို့သုံးသပ်ကြပါတယ
်ဆိုတော့ဒါပြီးရင်နောက် follow up စီးဝေးတွေလာမယ်လာစဉ်လုပ်သွားမယ်ဆိုတဲ့သဘောလည်းကြားတယ်နောက်6လမှတစ်ချိန်ပြန်ခေါ်မယ်အဲ့ဒီစီးဝေးတွေရဲ့အစီအစဉ်ကဘယ်လိုလုပ်ထားလဲအဲ့တော့ဒီကုနာကုသားပြောတဲ့ပုံမူကွဲလွဲသွားတဲ့အမြင့်ဆုံးနေ့တင်ထားပြီးတော့ကွဲလွဲသွားတဲ့ကိစ္စတွေကိုလာစဉ်တွေ့ဆုံသွားမယ့်ကိစ္စကြောင့်ဟင်ထိုင်းနိုင်စရာအကြောင်းစ
ီတို့အဲ့ဒါကသူတို့ကျွန်တော်မေးကြည့်တယ်သူတို့ procedure ပေါ့ဘယ်လိုလုပ်မလဲဆိုတော့ဒုတိယကြိမ်ဒီပင်လုံညီလာခံကိုနောက်6လမှာသူတို့ကျင်းပမယ်အဲ့တော့ဒီကြားကကလာမှာသူလာမဲ့ရှေ့တလအတွင်းမှာသူတို့ဘာခေါ်မလဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးသူတို့ခေါ်မယ်တဲ့နေအဲ့ဒါကသူတို့အဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကအခုဆွေးနွေးသွားတဲ့အချက်လက်တွေကိုပြန်ပြီးစုစည်းမယ်ဆိုတဲ့ဟာမျိုးဖြစ်တယ်ဒါပေမဲ့ပြဿနာတစ်ခုကဘာထပ်တက်လာလဲဆိုတော့တမလို့ဘက်ကအမှားဆုံးတင်လာတာနောက်ရှေ့ဆက်တက်ဖို့ဆိုလို့ရှိရင် NCA ထိုးမှဖြစ်မယ်ဆိုတဲ့သဘောထားအခုတင်ချလာပြီတင်ချလာတော့ NCA မထိုးထားတဲ့ဖွဲ့စည်းတွေကဆက်ပါလို့မရဘူးဆိုတဲ့အနေအထားမျိုးသဘောမျိုးတက်ရောက်သွားတယ်အဲ့တော့အကိစ္စကအခုနောက်ပိုင်းမှာပို့ပြီးတော့အကြက်တဲဖြစ်လာမှာကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာ NCA မထိုးထားတဲ့အဖွဲ့တွေပါနိုင်မလားမပါနိုင်ဘူးဆိုတာလည်းပြဿနာတစ်ခုဖြစ်လာမယ် Charm NCA မထိုးထားတဲ့အဖွဲ့တွေကို NCA ထိုးပါဆိုရဖြစ်အားလည်းပို့ပြီးတော့ကြီးလာမယ်ထင်တယ
် NCA မထိုးတဲ့အဖွဲ့တွေရဲ့အဓိကအကြောင်းပြချက်ကတော့အားလုံးမပါဝင်ဘူးအထူးသဖြင့် DNLA ရဲ့ကူကန်ရဲ့ရခိုင် AA ရဲ့မပါဘူးဆိုတော့ဒီသုံးဘွဲနဲ့ဆက်ဆံရောဘယ်လိုနေလဲဒီသုံးဘွဲကပါနိုင်လား
ပြဿနာကတက်မလို့ဘက်ကသဘောလားဘာလို့ဆိုတော့ဒီသုံးဘွဲကလက်နက်စွန့်มาတယ်ဆိုတဲ့ကြီးညာချက်ကိုတက်မလို့ကထုတ်ခိုင်းมาတယ်အဲ့တော့ဟိုဘက်ကလုံးဝလက်မခံပါဘူးအဲ့တော့လုံးဝလက်မခံအောင်ဆိုတဲ့အနေထားမှာဒီ process မှာအဲ့သုံးဘွဲကပါလို့မရဘူးဖြစ်နေတယ်ဒါပေမဲ့ NLD အစိုးရရဲ့သဘောထားကတော့အားလုံးပါရမယ်ဒီသုံးဘွဲကိုပါတဖြည်းဖြည်းပေါအောင်ခေါ်သွားမယ်ဆိုတဲ့သဘောထားမျိုးတွေသူတို့အစိုးရတာဝန်ရှိသူတွေကကျွန်တော်တို့ပြောပါတယ်ဒါပေမဲ့လက်တွေမှာဖြစ်ပါမလားဆိုတော့တန်လျာအများကြီးတော့ရှိပါတယ
်အဲ့ဒါပဲကျွန်တော်မေးချင်တာဒေါ်ဆန်းစုကြည်တဲ့ဩဇာနိုင်ငံရေးအဖြစ်အချိန်ကကြီးမားတယ်ဩဇာကြီးမားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့သူအနေနဲ့ညှိနှိုင်းနိုင်မယ်ထင်လားဒီကောင
်အဲ့ဒါကသူတက်ကိုဘယ်လောက်ထိနားချနိုင်မလဲစီးရုံးနိုင်မလဲဆိုတာတော်တော်မူတည်ပါတယ်အဲ့တော့ဘယ်လောက်ထိသူညှိနှိုင်းနိုင်မလဲအဲ့တော့ဒေါ်ဆန်းစုကြည်ရဲ့row ကတဖြည်းနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်ကြည့်ရတော့တိုင်းသားတွေနဲ့တက်ကြတဲ့မှာညှိပေးရတဲ့အနေအထားမျိုးပြန်ဖြစ်နေတယ
်ဖြစ်တော့လဲဖြစ်သင့်တာပေါ့လေနောက်တစ်ခုအရေးကြီးတဲ့ကိစ္စတစ်ခုကမြန်မာနိုင်ငံမှာဖြစ်နေတာကဒီဘာသာအယူသီးမှုတွေကြောင့် communal violence ဖြစ်ခဲ့ရတယ်ဆိုတော့အဲ့လိုကိစ္စကတော့အခုဘယ်လောက်ထိအချိန်ကျဆင်းသွားတယ်လို့ထင်ပါလဲ
ကျွန်တော်ရောက်ပြီးတော့တလားလောက်တွေ့မှာနှစ်လားလောက်တွေ့မှာရောင်တိုင်းဝန်ကြီးချုပ်နဲ့ဒီမဘာသာအဖွဲ့စည်းနဲ့ဘယ်လိုထိတိုက်ဖြစ်တဲ့ပြဿနာမျိုးတွေဖြစ်တယ်ဖြစ်တဲ့ခါမှာမဟာနာအဖွဲ့ကနေပြီးတော့ကြီးညာချက်တွေပါထုတ်ပြီးတော့မဘာသာအဖွဲ့စည်းကဥပဒေနဲ့မညီဘူးသူတို့နဲ့စီမင်းစည်းကမ်းနဲ့မညီဘူးဆိုတာတွေထုတ်လိုက်တဲ့ခါမှာမဘာသာအဖွဲ့စည်းကတော်တော်လေးတော့ငြိမ်ကြသွားတယ်နောက်တစ်ခုကသတိထားမိသလောက်NLD တို့လူလူထောက်ခံမှုကလည်းအဲ့ချိန်မှာကြီးတဲ့ခါကျတော့မဘာသာအဖွဲ့စည်းကတော်တော်လေးနောက်ဆုတ်သွားတဲ့အနေအထားမျိုးဖြစ်တယ်။ဒါပေမဲ့အခုအချိန်မှာတလောကဒီရခိုင်ကော်မရှင်အကြံပေးကော်မရှင်ကိစ္စတက်လာတဲ့အခါမှာဒီကိစ္စတွေနည်းနည်းဘာသာရေးကိစ္စတွေပြန်ပြီးတော့တက်လာတာတွေ့ရတယ်။အဲ့တော့ NLD အစိုးရအတွက်ကတော့ကျွန်တော်ထင်တယ်ဒီဘာသာရေးကိစ္စကအခုတည်းကချင်းချောက်မှုတည်းကသူတို့ဖြစ်နေတော့မယ်ရှိနေတော့မယ်
။နောက်ဆုံးတစ်ခုမေးပါစေပညာရေးကလေးတွေပညာပို့တက်လာမယ်လားလားရှိသလားဗျာအစိုးရရဲ့စီမံကိန်းကြောင့်အစိုးရအကြောင်းတွေကြောင့်ပေါ့
ပညာရေးဥပဒေပြန်လည်ပြင်ဆင်မှုကိစ္စတော်မှာလွှတ်တော်ထဲမှာအခုဒီဆွေးနွေးနေကြတော့မယ်တကယ်တမ်းဘာမှတော့မဆအသေးဘူးကျွန်တော်ပြောမယ်ဆိုရင်တခြားပညာရေးရောစီးပွားရေးရောဘာမှကိုဟိုအစိုးရကပြောင်းသွားတယ်ညီငယ်ကိစ္စတွေကလုံနေတယ်ဘာမှကိုမလုံနိုင်တဲ့အနေအထားမှာတော့ကျွန်တော်ထင်တယ်ပြောလို့မရသေးဘူးအနေအထား
ဒါကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ထုတ်လွှင့်ပေးမှာကတော့သူယုံကြည်ရာအပတ်စဉ်ကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်အစီအစဉ်မှာဆိုရင်ထိုင်းနိုင်ငံမှာပညာရေးလူမှုရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဘာသာပြန်လုပ်ငန်းတွေလုပ်နေတဲ့ဒေါခင်ချိုမြင့်ရဲ့အမြင်ကိုနားဆင်ကြပါမယ်။မန်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ခင်ဗျာ
။ဒီမှာပြောချင်တာဒီအချို့မိခိုကင်းတဲ့လူတော်တော်များများကပေါ့နော်တယောက်တည်းရက်တည်လို့ရတယ်မရဘူးဆိုတာမရှိဘူးလို့ဒီလိုမျိုးတွေးလဲတွေးမိကြမှာပါဒါအပြင်တချို့စိတ်ခွန်အားဖြစ်စေတဲ့စာမျိုးနဲ့အမိခိုကင်းအောင်အကူအညီကိုမမျှော်သင့်အောင်တိုက်တွန်းခြင်းနဲ့စာတွေကလည်းဒီလိုအတွေ့မျိုးကိုယ့်ဘာသာရက်တည်နေရတဲ့သူတွေကိုအင်အားဖြစ်စေမဲ့တိုက်တွန်းမဲ့အတွေ့မျိုးကိုပဲပေးပါလိမ့်မယ်ဒါပေမဲ့ကျမအတွေ့ကျမယုံကြည်ရာကတော့လူဆိုတာတယောက်တည်းရက်တည်လို့မရပါဘူးလောကုတ္တရာအရာတော့လူဆိုတာမွေးလာတော့ကလည်းတယောက်တည်းတီတော်ရောလေတယောက်တည်းလို့ဆိုပေမဲ့ဒီလောကထဲမှာနေနေကြတဲ့လူတွေဒီလောကထဲကနေဘလောက်ဖဲခွာနိုင်အောင်ကြိုးစားပြီးတရားတွေပဲရနေပါစေဦးเนาะတကူရဲဘလို့ပဲယက်တီနိုင်အောင်เนาะအမှန်တော့တယောက်တည်းယက်တီနေတာမဟုတ်ပါဘူးအဲလောကထဲကိုမွေးဖွားလာခဲ့ကလောကီရပြောမယ်ဆိုရင်တယောက်တည်းမဟုတ်ပါဘူးမွေးဖွားခံရသူတဦးဟာမိဘမောင်နှမဆွေမျိုးမိစေတိုင်းတိုင်းဆိုတာရှိပါတယ်နောက်ဆုံးမိဘနဲ့တဦးဖြစ်စေဦးเนาะသူ့ကိုစာနာမဲ့အိမ်နီးနားချင်းမိစေဆိုတာရှိမှာပါအမီအချို့အမီကိုကင်းတဲ့သူတွေကသူတို့ကတော်ရဲတူရဲ့ရက်တည်နိုင်တယ်၊ကျုံလာတာတွေကိုရင်ဆိုင်နိုင်တယ်လို့ထင်ကြပေမဲ့သူတို့အဲ့လိုရက်တည်နိုင်အောင်အသေးဆုံးမိဘမောင်နှမတွေအိမ်အောင်ဘက်တွေသားသမီးတွေမိတ်ဆွေတငယ်ချင်းရှေ့မျိုးဆိုတာတောင်ပါနိုင်ပါသေးတယ်။သူတို့တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှုတ်နဲ့လက်နဲ့ကုညီထောက်ပံ့မှုတွေကိုတတိမထားမိလို့ဖြစ်မှာပါ။ဒီအဖိုးမဖြစ်နိုင်တဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအထောက်ပံ့တွေကိုတတိကိုရှိရမှာပါ။ဒီဟိုးခေတုံးကသချင်းလေးတစ်ပုတ်ရှိပါတယ်။မီးရထားစက်ကောင်တစ်လုံးနဲ့မောင်းလို့တော့တွဲပေါင်းမပါပဲ။ဘာအသုံးချအောင်မှလဲကွာဆိုရလိုပါပဲ။လူကတယောက်တည်းတော်နေရက်တည်နေနိုင်ရင်နောက်ကတနည်းနည်းနဲ့အပံပိုးတွေဆိုတာရှိနေတာပါ။ဆိုတော့ကိုယ်တိုင်းကိုယ်ပြည်မှာပဲဖြစ်ဖြစ်နိုင်ငံရခြားမှာတယောက်တည်းရက်တည်နေတယ်။ရက်တည်နိုင်တဲ့အင်အားတွေကမိဘတွေအိမ်အောင်ဘက်တွေသားသမီးတွေသူတို့စီကဖုန်းလေးဆက်လိုက်တာမှကျမကြီးအတွက်စိတ်ပူပေးတာဒီလိုဘယူဆိုင်မှုလေးကအစပေါ့နော်အစာအတော့အခြားလိုအပ်တဲ့အသေးမွှားလေးတွေကိုပို့ဆောင်ပေးတာအနည်းဆုံးတငယ်ချင်းမိစေရဲ့စိတ်ပူပန်ပေးမှုတွေကိုယ့်ရဲ့မောင်နှမကိုယ့်ဘဝအတွက်ရေးကြီးရဲ့ဆွေမျိုးသားချင်းတွေနဲ့အဆက်အသွယ်လုပ်ပေးလိုက်တာတွေဒါတွေကဖုံးမဖြစ်နိုင်တဲ့တယောက်တည်းရက်တည်နိုင်တဲ့သူတွေအတွက်တယောက်တည်းရက်တည်နိုင်တယ်ဆိုတာမဟုတ်ဘူးအဝင်းဝိုင်းဆိုတာအလောက်ကိုစိတ်သက်ခွန်အားတွေအထောက်အပံ့တွေဖြစ်စေတယ်ဖြစ်စေတယ်ဆိုတာကိုပြသနေရပါဆိုတော့အခုဒီပြောသွားတာတွေကဒီလူတူးချင်းစီအတွက်ဆိုပေမဲ့ပေါ့နော်တကယ်လူအတိုင်းဝိုင်းတစ်ခုလုံးမှဆိုရင်လေဘယ်အလုပ်ကိုပဲလုပ်လို့ပညာရေးပဲဖြစ်ဖြစ်စီးပွားရေးနိုင်ငံရေးပဲဖြစ်ဖြစ်တယောက်တည်းနဲ့လုပ်လို့မရပါဘူးအားလုံးအဝင်းဝိုင်းနဲ့သာလုပ်မှအောင်မြင်နိုင်မယ်ဆိုတာလည်းပြောချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့အပတ်စဉ်တင်ဆက်ပေးနေကြသူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးကြတာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နှစ်နှစ်ခွဲလောက်ကြာလာပြီဖြစ်တဲ့တောင်ဆူဒန်ပြည်တွင်းစစ်ကတော့တိမ်မွေးတော့တဲ့ကာလမှာအဆုံးသတ်မဲ့သဘောရှိနေပါတယ်ပြည်ပကတွေအဆုံးသတ်နိုင်ဖို့တောင်ဆူဒန်သမ္မတဆယ်ဗာကီးယားနဲ့တဘုံကောင်းဆောင်ရီယက်မာချာတို့ကြား2015ဩဂုတ်လမှာညဉ့်ညံ့ရေးသဘောတူစာချုပ်ချုပ်ဆိုခဲ့တာပါသဘောတူညီချက်အရဆာဗာခီးယားကသမ္မတအဖြစ်တာဝန်ယူမှာဖြစ်ပြီး React မာချာကတော့ဒုသမ္မတ1တာဝန်ကိုယူမှာဖြစ်ပါတယ်သူ့ရဲ့ဒုသမ္မတတာဝန်တွေကိုပြန်ဆဖို့မာချာဟာတောင်ဆူဒန်ကိုပြန်ရောက်လာပြီးလာပိုင်းအတွင်းမှာပဲအကြမ်းဖက်မှုတွေပြန်ဖြစ်လာလို့မာချာတယောက်ပြန်ထွက်ပြေးခဲ့ရပါတယ်တောင်ဆူဒန်ပြည်တွင်းစစ်မှာစိတ်မချမ်းမြေဝဲအကောင်းဆုံးကတော့ကလေးသူငယ်တွေကိုအာရမစစ်သားလုခိုင်းနေတဲ့ကိစ္စဖြစ်ပါတယ်အဲ့ဒီကလေးစစ်သားတွေဟာအသက်18နှစ်အောက်ရှိကြပြီးအများစုဟာအသက်15နှစ်အောက်အရွယ်တွေဖြစ်ကြပါတယ်ကလေးသူငယ်ဆိုင်ရာကုလသမဂ္ဂ UNICEF အဆိုအရတောင်ဆူဒန်ပြည်တွင်းစစ်ဆဖြစ်ခဲ့တဲ့2013ဒီဇင်ဘာလကစလို့အခုချိန်ထိအစိုးရရောတဘုံဘက်ကပါကလေးသူငယ် 16,000 ကျော်ကိုစစ်သားအဖြစ်စုဆောင်းခဲ့တယ်လို့ဆိုပါတယ်ဇူလိုင်လ9ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ချိန်ကစလို့ကလေးစစ်သားစုဆောင်းနေတဲ့အခြေအနေတွေကို UNICEF ကမှတ်တမ်းတင်ပြုစုထားခဲ့တာပါနှစ်ဖက်တက်တွေကချင်းချောက်အကြက်ကင်တာရောအနိုင်ကျင့်ပြီးတော့ပါကလေးသူငယ်တွေကိုသူတို့တက်ဖွဲ့တဲ့နှီးမျိုးစုံတုံးပြီးစူးစောင်းခဲ့ကြပါတယ်မိဘတွေကိုလည်းဖီအားပေးပြီးသူတို့တက်ဖွဲ့မှာလာရောက်အနှံခိုင်းပါတယ် UNICEF အစီရင်ခံစာကအမေရိကန်ပြည်ထောင်စုကိုအကြီးအကျယ်ထိတ်လန့်စေခဲ့ပါတယ်တောင်ဆူဒန်မှာလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တိုက်တွန်းကြောင်းနဲ့အစိုးရတက်ဖွဲ့ရောတဘုံတက်ဖွဲ့ကပါဥပဒေနဲ့မညီတဲ့ကလေးစစ်သားစူးစောင်းအသုံးပြုနေတာကိုချက်ချင်းရပ်ဖို့ကိုလည်းအရေးတကြီးတောင်းဆိုကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုတရားမဝင်ကလေးစစ်သားစုဆောင်းတာလုပ်နေသူတိုင်းဟာအမေရိကန်ရဲ့ဥပဒေအရပြစ်ဒဏ်ခတ်ဖိတ်ဆို့တာခံရမှာဖြစ်ပြီးကုလသမဂ္ဂရဲ့ဒဏ်ခတ်ဖိတ်ဆို့မှုကိုပါခံရဖွယ်ရှိတယ်လို့ကြေညာချက်မှာတတိပေးထားပါတယ်တောင်ဆူဒန်ကလက်နက်ကင်ပဋိပက္ခအတွင်းဥပဒေနဲ့မညီဘဲကလေးစစ်သားအသုံးပြုနေတာကိုလက်မခံနိုင်ကြောင်းတောင်ဆူဒန်ရဲ့လက်နက်ကင်အုပ်စုတွေထဲမှာကလေးစစ်သားအသုံးပြုမှုပပျောက်သွားရေးဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးအရေးကြီးအစီအစဉ်ဖြစ်ပြီးကလေးစစ်သားအဖြစ်စုဆောင်းအသုံးချနေသူတွေကိုအရေးယူဖို့ကျွန်တော်တို့အနေနဲ့ခိုင်မာစွာတန်ဓေတံချတာကြောင်းဂျွန်ကာဘီကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံအသိပေးပါတယ်ခင်ဗျာကြာသာပတိနေမနှခင်ထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
်မြန်မာနိုင်ငံအတွက်ချမှတ်ထားတဲ့စီးပွားရေးတန်းခတ်မှုတွေဖယ်ရှားပေးဖို့အမေရိကန်ပြည်ထောင်စုကပြင်ဆင်နေပြီလို့အမေရိကန်သမ္မတဘရစ်အိုဘားမားကမြန်မာနိုင်ငံရဲ့တိုင်ပင်ခံဒေါန်ဆန်းစုကြည်နဲ့ဗုဒ္ဓဘူးနဲ့အင်ဂျီရောမှာတွေ့ဆုံပြီးမှပဲကြေညာလိုက်ပါတယ်။ဒါအပြင်ဖယ်ရှားပြဖို့လည်းမကြခင်မှာပဲလှုပ်ဆောင်တော့မှာဖြစ်ကြောင်းပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့တွေ့ဆုံပြီးမှကြခင်မှာပဲမြန်မာနိုင်ငံပေါ်မှာရည်ရွယ်တန်ခတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြီးအကောက်ခွန်ကင်းလွတ်ခွင့် GSP ခံစားခွင့်တွေပြန်ပြီးချထားပေးဖို့အမေရိကန်မြန်မာမိတ်ဖက်နှစ်နိုင်ငံဖြစ်ထူထောင်ဖို့နှစ်နိုင်ငံပြည်သူတွေကြားဆက်ဆံရေးတိုးမြှင့်စီးပွားရေးတိုးမြှင့်မှုအပြင်ချင်းွယ်တစ်တွေစပြီးချထားပေးဖို့စတဲ့ပြောင်းလဲမှုတွေလုပ်ဖို့ပြောဆိုပါတယ်။ American Banner ဝေဝင်ကြီးဌာနကလည်းရုပ်သိမ်းပေးချက်တွေနဲ့အတူဆက်လက်ထားရှိမဲ့ဒဏ်ခတ်မှုတွေကိုထုတ်ပြန်ကြေညာခဲ့ပြီးဒီထက်မှာ STN ကလူပုဂ္ဂိုလ်ဖွဲ့စည်းပေါ်ချမှတ်ထားတဲ့ကန့်သတ်မှုတွေတော့ဆက်ပြီးရှိနေစေပါ။မြန်မာနိုင်ငံအကြီးမြန်မာနိုင်ငံအောက်လူတော်အမျိုးအဖွဲ့ခေါင်းဆောင်တွေဖြစ်တဲ့ဂျိုးခရော်လီနဲ့စတီဗ်ရှာဘော့တို့ကမြန်မာကျင်းပဒီကနေ့မှာပဲကျင်းပချက်တွေထုတ်ပြန်ပြီးတိုးတက်မှုတွေရှိလာတဲ့အတွက်ဒဏ်ခတ်မှုရုပ်သိမ်းပေမဲ့ဒါဟာမြန်မာနိုင်ငံမှာရှိမတိုးနောက်ဆုံးအခြေအနေကိုထောက်ခံအားပေးတာမဟုတ်ဘူးလို့ပြောပါတယ်။ Republican Party သမ္မတလောင်း Donald Trump မိသားစုတည်ထောင်တဲ့ Trump Foundation ငွေတွေအလဲသုံးစားလုပ်နေတဲ့ဆက်ဆွဲချက်တွေအတွက်စုံစမ်းမှုတွေစတင်လှုပ်ဆောင်နေပါပြီ။
ထိတဲ့ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်။ဒီမင်းနဲ့တွေ့အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနဲ့ကတော်တာရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဇမိုးရီပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.